Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ1ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်းပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိချင်ကြမှာပါဤကနေ့မှာကင်ညာနိုင်ငံကကိုလိုကြောင်တစ်ခုကိုဝင်တိုက်တဲ့စစ်သွေးကြောအဖွဲ့ခေါင်းဆောင်ကိုတုတ်တင်လိုက်ပြီလို့ဆိုမလီတာဝန်ရှိသူတွေကပြောပါတယ်ဒီကေလာကပြတ်ကျသွားတဲ့ Egypt Air လေယာဉ်မှတ်တမ်းတင်ဆက်တွေကနေထုတ်လွှင့်တာလို့ယူဆတဲ့အချက်ပြလိုင်းတွေကိုဖန်ယူရမိပါတယ်အာဆာဒေသစီးပွားရေးတိုးတက်မှုကိုအမျိုးသမီးတွေနဲ့နာပြီးတော့မှရနေတာလို့ Oxfam အဖွဲ့ကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီညနားဆင်ကြရမယ့်သတင်းတွေတွေထဲမှာတော့
ရန်နေစီမှာပါဝင်တဲ့ဖွဲ့ဝင်ဖွဲ့စည်းများကိုတော့ဖိတ်ကြားဖို့အတွက်ကျွန်တော်တို့မှတာဝန်ရှိပါတယ်။အကျန်တဲ့ရန်နေစီမှာမပါဝင်တဲ့
27ရာစုညီလာခံဖြစ်မြောက်ဖို့ရည်သက်ဆိုင်ရာအဖွဲ့တွေတည်ထောင်မယ့်ကိစ္စကို UNFC အဖွဲ့ရဲ့တွဲဖက်အတွင်းရမှု1ဦးထွန်းစောပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူဒီ27ရာစုညီလာခံဖြစ်မြောက်ဖို့အတွက်ပဲရှမ်းပြည်နယ်ဘက်ကအဖွဲ့စည်းတွေကရောဘာတွေလှုပ်ဆောင်နေပါသလဲဆိုတဲ့အကြောင်းတွေအပြင်အထယ်ရောက်လုပ်ငန်းကအမျိုးသမီးတွေအခွင့်အရေးဆုံးရှုံးနေကြတဲ့အကြောင်းနဲ့ရန်ကုန်မြို့ကရစမီပြဒနာအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်ကင်ညာနိုင်ငံဂရက်ဆာကောလိပ်ကျောင်းကိုပြီးခဲ့တဲ့လကဝင်တိုက်ပြီးလူအများအပြားကိုတတ်ခဲ့တဲ့လို့ရက်ကိုဥဆောင်စီစဉ်ခဲ့သူဟာညာရင်းချင်းစစ်စီရဲတခုမှတည်ဆုံသွားပြီလို့ဆိုမာလီတာဝန်ရှိသူတွေကပြောပါတယ်။ဒါလီယာဒန်လို့ပုံပြီးတည်ကြတဲ့မိုဟာမက်မူဒ်ဟာအယ်ရှာဘတ်အဖွဲ့ရဲ့အန်ဒရယ်ကြီးလာတဲ့အမ်နီယက်အဖွဲ့ခွဲကိုဥဆောင်သူပါ။သူဟာ2015ခုနှစ်ဧပြီလကကောလိပ်ကျောင်းတိုက်ခိုက်မှုကိုဥဆောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာလူပေါင်း148ယောက်သေဆုံးပြီးအားလုံးလူလူဟာကျောင်းသားတွေပါဒေါ်ရဒန်နဲ့တခြားလူ2ယောက်ဆီးလာတဲ့ကားကိုအမေရိကန်ရဟယင်တွေကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာလို့အမီမဖော်တဲ့ဆိုမာလီအကြီးတန်းတာဝန်ရှိသူတူကပြောပါတယ်ဒါပေမဲ့လည်းဂျူဘားဒေသလူညုံရေးဆိုင်ရာဝန်ကြီးအဗ်ဒူရာရှစ်ဂျာနန်ကတော့အမေရိကန်ကလေ့ကျင့်ပေးထားတဲ့ဒါနပ်ဒါမှမဟုတ်လျှက်စီးလို့တည်ကြတဲ့ဆိုမာလီကွန်မန်ဒိုတွေကအဲ့ဒီစစ်သွေးကြွခေါင်းဆောင်ကိုတုတ်တင်လိုက်တာလို့ဆိုပါတယ်ကစ်မာယူမြို့မြောက်ဖက်ကီလိုမီတာ30လောက်အကွာကဆိုမာလီနိုင်ငံတောင်ပိုင်းဘူလာဂါဒူးမြို့မှာအဲ့ဒီလိုတိုက်ခိုက်ခဲ့တာပါသူတို့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ဘယ်သူဘယ်ဝါဆိုတာတော့မပြောတဲ့ဒေသခံတွေကတော့ညဘက်မှာတိုက်ပွဲဖြစ်တဲ့အတန်တွေကြားကြရတယ်လို့ပြောပါတယ်ဒူရီယာဒန်ကိုဖမ်းမိဖို့အတွက်ကင်ညာနဲ့ဆိုမာလီအစိုးရတွေကစုငွေတွေထုတ်ထားပါတယ်
ပြီးခဲ့တဲ့လကမြစ်ထဲပင်လယ်မှာပြတ်ကျသွားတဲ့ Egypt Air လေကြောင်းလိုင်းခရီးတဲ့တင်လေရဲ့ပြန်တမ်းမှုဆိုင်ရာနဲ့ခရီးစဉ်အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box တွေကနေထုတ်လွှင့်တာဖြစ်ပွဲရှိတဲ့အချက်ပေးလိုင်းတွေကိုပြည်သည့်တင်မောတစ်စင်းကဖန်ယူရရှိခဲ့တယ်လို့ Egypt လေကြောင်းသွားလာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်မေလ19ရက်နေ့ကအဲ့ဒီလေရင်ပြတ်ကျတာမှာလေရင်ပေါ်ပါသူ66ဦးစလုံးသေဆုံးသွားပါတယ်။ပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းသွားနေရင်ခရီးစဉ်အဆုံးသတ်ရောက်ခါနီးမှာမှလေရင်ပြတ်ကျသွားတာဟာဘာအကြောင်းကြောင့်လဲဆိုတာကိုစမ်းစစ်နိုင်ဖို့မှတ်တမ်းတင်ဆက်တွေကိုအာဏာပိုင်တွေကပြင်ရချင်နေတာပါ။လေရင်ပြတ်မကျခင်မိနစ်ပိုင်းတွေကလေရင်ထဲမှာမိခိုးတွေထွက်နေတယ်ဆိုတာကိုသိခဲ့ရပေမဲ့ဘာကြောင့်ဆိုတာကတော့မသိရသေးပါဘူး။မှတ်တမ်းတင်ဆက်တွေပြင်မှရှိတယ်ဆိုတာကိုသိရပြီဆိုတာနဲ့ပြန်တွေ့အောင်ရှားတဲ့နေရာမှာကူညီလှုပ်ဆောင်ဖို့နောက်ထပ်ရှာဖွေရေးတင်မောတစ်စင်းအဲ့ဒီဒေသကိုဒီသတင်းပတ်အတွင်းရောက်သွားဖို့ရှိတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါရယ
် IS အစွန်းရောက်စစ်သွေးကြော်တွေထိန်းချုပ်ထားတဲ့မန်ဘီမြို့ကိုပြီးခဲ့တဲ့အင်္ဂါနေ့မှာတိုးမြင့်တက်ခိုက်လာတဲ့အချိန်ကစပြီးအမေရိကန်ကျောင်းနောက်ခံပေးထားတဲ့တပ်တွေဟာတူရကီနယ်စပ်နီးစီးရီးယားနိုင်ငံတွေကရွာ900ကိုပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပါတယ်စီးရီးယားရေးဆောင်ကြည့်လည်လာနေတဲ့လူခွင့်ရေးဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့24နှစ်အတွင်းမန်ဘီမြို့ကိုအမေရိကန်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာမှာကလေး3ဦးအပါအဝင်အရသာ15ယောက်သေဆုံးသွားတယ်လို့ဆိုပါတယ်။အမေရိကန်အထူးတပ်ဖွဲ့ဝင်အယောက်200နဲ့အတူပူးတွဲလုပ်ကိုင်နေတဲ့ကတ်လူမျိုးစုတွေဦးဆောင်တဲ့မဟာမိတ်တပ်တွေဖြစ်ကြတဲ့ Syria Democratic SDF တပ်ဖွဲ့ဟာဂျီဟတ်အစွန်းရောက်သမားတွေရဲ့ထိန်းချုပ်နယ်မြေတွေဖြစ်တဲ့ Euphrates မြစ်တစ်ဖက်တစ်ချက်ကိုထိုးဖောက်ဝင်ရောက်လာကြတာပါ။ဒီအတွက် Arab Sunni သဘုံတွေကသာမကခါလူမျိုးစုတွေနေဇက်တစ်လျှောက်ကိုပိုင်ပြည်နယ်ထူထောင်မှုကိုစိုးရိမ်နေကြတဲ့တူရကီနိုင်ငံကိုပါစိတ်ဆူဒေါသဖြစ်စေခဲ့တာ
ပါ။ပါကစ္စတန်နိုင်ငံဘလူချီစတန်ပြည်နယ်အနောက်တောင်ဘက်မှာအာဖဂန်တာလီဘန်ကောင်ဆောင်ကိုအမေရိကန်ကအဝေးထိန်းလေယာဉ်နဲ့တိုက်ခိုက်တာကြောင့်တေဆုံသွားတာဟာအရင်ကမရှိခဲ့ဘူးတဲ့လို့ရဖြစ်ပြီးဥပဒေစိုးမိုးမှုမရှိတဲ့ဒေသမဟုတ်တဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်ကြားပါကစ္စတန်နိုင်ငံအတွင်းဘက်မှာအခုလိုတိုက်ခိုက်တာဟာပထမဆုံးပါပဲ။ပါကစ္စတန်အနေနဲ့ကိုယ့်ရဲ့ကိုယ်ပိုင်နယ်မြေထဲမှာတာလီဘန်ကောင်ဆောင်ကိုပစ်မှတ်ထားတိုက်ခိုက်တာဟာဆိုရင်ပိုကောင်းမှာပါလို့ပါကစ္စတန်အစိုးရဝန်ထမ်းဖြစ်တဲ့ဦးမြတ်ခန်က VOA ကိုပြောပါရယ်။အခုတော့ပါကစ္စတန်ပိုင်နယ်ထဲမှာအမေရိကန်ကတိုက်ခိုက်တာဟာဥပဒေနဲ့မညီဘူးလို့သူကဆိုပါရယ်။ ပါကစ္စတန်ဆိုမာလီယာယီမင်ဘယ်နေရာမှာပဲဖြစ်ဖြစ်အကြမ်းဖက်ဝါဒီတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့နေရာမှာအမေရိကန်ဟာလက်မနေခဲ့ဘူးပါဘူးပါကစ္စတန်တနင်္ဂနွေနေ့မှာတင်2008ခုနှစ်ကတည်းကဆိုရင်အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း392ကြိမ်လုပ်ခဲ့တယ်လို့ The Long War Channel ကဖော်ပြပါတယ်ယီမင်မှာတာလီဘန်နဲ့အယ်လ်ခိုင်ဒါတပ်မတွေကိုပြစ်မှတ်ထားပြီးတော့2002ခုနှစ်ကတည်းကဆိုရင်အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း145ကြိမ်ရှိခဲ့ပြီးပါပြီ
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဟူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံပါဝင်အာရှဒေသနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖြစ်ထွန်းမှုတွေဟာအခကျင်းငွေနည်းနည်းနဲ့နိုင်ပေါင်းများစွာအလုပ်လုပ်ရတယ်လို့ဝင်ငွေမရတဲ့ပြည်စုဆောင်ရှောက်မှုဆိုင်ရာအလုပ်အများစုကိုလုပ်နေရတဲ့အမျိုးသမီးတွေရဲ့ဆုံးရှုံးနေတာမှုတွေကနေတဆင့်ဖြစ်ထွန်းနေတာလို့ Oxfam နိုင်ငံတကာအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထဲချုပ်လုပ်ငန်းတွေမှာလုပ်နေတဲ့လူသားများပြားဟာအမျိုးသမီးငယ်တွေဖြစ်ကြပြီးဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာဘယ်လူတင်နှံမျိုးမှမရှိပဲလာစားနေနေနဲ့အချိန်အကြာကြီးလုပ်ကြရတယ်ဆိုတာ Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစီအစဉ်ထဲမှာလည်းဖော်ပြထားပါတယ်။အထက်ကျိုးလူသားအမျိုးသမီးငယ်တချို့ကဆိုရင်သူတို့ဟာအချိန်ပိုတွေလိုရတဲ့အတွက်ကြောင့်အားနည်းမူးဝေလာကြတယ်လို့ပြောကြသလိုလုပ်ငန်းခွင်ထဲမှာမူးမေ့လဲကြတဲ့တရင်မျိုးတွေလည်းရှိထားပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအထက်ကျိုးစက်ရုံတွေမှာဖိတိတ်နေတဲ့နိုင်ငံတကာကနာမည်ကျော်အဝတ်အထည်အမှတ်တံဆိပ်တွေရဲ့အထည်တွေကိုထုတ်လုပ်ပေးနေတာပါ။အောက်ဆွမ်းအဖွဲ့ရဲ့ဒီကနေ့အစီအစဉ်ကစားကတော့မလေးရှားနိုင်ငံမှာဒီကနေ့ကစပြီးကျင်းပတဲ့အရှိတောင်အရှဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်နှစ်ရက်ကြာအစည်းအဝေးနဲ့တိုက်ဆိုင်ပြီးထုတ်ပြန်တာဖြစ်ပါတယ်။လူတိုင်းအတွက်လုံလောက်တဲ့ဝင်ငွေရအောင်လုပ်ပေးဖို့အမျိုးသမီးတွေထံပိုးထားရတဲ့ဝန်တို့ဝန်ဘိုးတွေတက်တာစီအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အာဆီယံကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအောက်ဆွမ်းအဖွဲ့ကတောင်းဆိုထားပါတယ်။
ထိုင်းနိုင်ငံမှာကြားတွေကိုမွေးပြီးတော့စီးပွားဖြစ်ပြသနေတဲ့နာမည်ဆိုးနဲ့ကြော်ကြတဲ့ကြားဘုံကြီးကြောင့်ကိုအာနာပိုင်တွေကဒီကနေ့တတရားမြောင်းနေ့ဝင်ရောက်ရှာဖွေရမှာအေးခန်းထဲမှာတင်ထားတဲ့မွေးကင်းစကြားအသေးအကောင်ရည်40ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ထိုင်းနိုင်ငံတော်ရိုင်းတော်ရိုင်းထိန်းသိမ်းဆောက်ရှောက်ရေးဌာနကဒီကနေ့ရယူထားတဲ့ဗီဒီယိုခွဲတစ်ခုထဲမှာဒါဇင်နဲ့ချီတဲ့ကြားပေါက်ငယ်အသေးကလေးတွေကိုအခုလိုတွေ့ရတာပါ။ဘန်ကောက်မြို့အနောက်ဖက်ကန်ချနာဘူရီခရိုင်မှာရှိတဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းဟာကမ္ဘာလက်ခီးသွားတွေအသွားများတဲ့နေရာတစ်ခုဖြစ်ပါတယ်။ကြားပေါက်လေးကိုနှုတ်ဘူးနဲ့တိုက်မွေးတာကိုခီးသွားတွေကစိတ်ဝင်စားလာကြည့်ကြပြီးတော့ဓာတ်ပုံရိုက်တတ်ကြပါတယ်။ဒါပေမဲ့အခုအခါမှာတော့တော်ရိုင်းတတော်တွေကိုမောင်ခိုရောင်းဝယ်ပြီးနှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆက်ဆက်ပြီးတော့ဒီဘုန်းကြီးကျောင်းကိုအာဏာပိုင်တွေကဝင်ရောက်ရှာဖွေစစ်ဆေးမှုတွေလုပ်နေတာပါ။အခုကြားပေါက်အကောင်အသေး40ကိုဘုန်းကြီးကျောင်းမိဖို့ဆောင်တဲ့ကအေးခန်းထဲမှာတွေ့ခဲ့ရတာပါ။တနင်္လာနေ့တုန်းကလည်းကြားအရှင်52ကောင်ကိုအာနာပိုင်တွေကဘုန်းကြီးကျောင်းထဲကနေဖယ်ရှားခဲ့ပြီးနောက်ထပ်85ကောင်ကတော့ဘုန်းကြီးကျောင်းမှာပဲဆက်ပြီးရှိနေပါတယ်။အခုဝင်ရောက်ရှာဖွေမှုနဲ့ပတ်သက်လို့ဘုန်းကြီးကျောင်းဘုန်းတော်ကြီးတွေဘက်ကတစုံတရာမှတ်ချက်ပေးတာမျိုးမရှိသေးပါဘူး
။အာဖဂန်နစ္စတန်နိုင်ငံရှေ့ဘက်ကတရားရုံးတစ်ခုကိုတာလီဘန်နဲ့နက်ကိုင်တွေဒီကနေ့ဝင်တိုက်တာကြောင့်အရသာ5ယောက်နဲ့ရဲတပ်ဖွဲ့ဝင်တို့သေဆုံးသွားပါတယ်။ဂါဇနီမျိုးကတရားရုံးအပြင်ဘက်မှာအထေကံဘုံခွဲသူတူကဖောက်ခွဲပြီးတနတ်သမား3ဦးအဆောက်အဦတွေဝင်နိုင်အောင်လုပ်ပေးခဲ့ပါတယ်။တနားရီကြအပြန်အလှန်ပြစ်ခတ်တိုက်ခိုက်ကြပြီးတဲ့နောက်တာလီဘန်3ဦးစလုံးကိုရဲတပ်ဖွဲ့ဝင်တွေကရှင်းပစ်လိုက်ပါတယ်။ဒီကနေ့မှာအဘယ်တီးကြဖြစ်ရတဲ့ခုမှာတော့မြောက်ပိုင်းကဘော့ခ်ပြည်နယ်မှာရဲတပ်ဖွဲ့ဝင်တွေစီးသွားတဲ့ကားတစ်စီးလမ်းမေးတောင်ပုံထိတာကြောင့်အကြီးတန်းရဲအရာရှိတူသေဆုံးပြီးတခြားအရာရှိ4ဦးဒဏ်ရာရသွားပါတယ်။အဲဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့တာလီဘန်တွေကကြေညာပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတရားရေးဆိုင်ရာတာဝန်ရှိသူတွေကိုတာလီဘန်တွေကမကြာခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။အထူးသဖြင့်တော့လူ64ယောက်သေဆုံးတဲ့အေဘီလာအသေးခံဘုံးကွဲတိုက်ခိုက်မှုတစ်ခုအတွက်တာလီဘန်အဖွဲ့ဝင်6ဦးကိုပြီးခဲ့တဲ့လမှာတည်တံစီရင်ခဲ့ပြီးတဲ့နောက်လက်စားချေမယ်ဆိုပြီးတာလီဘန်တွေကအခိုက်အမာပြောထားတာပါ
။ပြင်သစ်နိုင်ငံမှာယထာလုပ်သားတွေတပိမောက်နေတာကြောင့်ယထာလိုင်းတဝက်လောက်ဒီကနေ့ရပ်သွားပါတယ်။သူရဲ့လုပ်ငန်းခွင်အခြေအနေအပေါ်နဲ့အဆိုပြုထားတဲ့ပြင်သစ်လုပ်သမားစီမင်းစည်းကမ်းတွေကိုပြုပြင်ပြောင်းလဲရေးအပေါ်ယထာလုပ်သားတွေကဆန္ဒပြတပိမောက်နေတာပါ။ပြင်သစ်နိုင်ငံကအမြန်ထား40ရက်ခိုင်နှုန်းလောက်နဲ့ဒေသရင်းယထာလိုင်းတဝက်ကျော်ကိုမပြေပဲဖျက်လိုက်ရတယ်လို့ပြင်သစ်ယထာတော်လာရေးအဖွဲ့ SCNF ကပြောပါရယ်။လန်ဒန်ကိုပြေးနေတဲ့ Eurostar ယထာလိုင်းတွေပုံမှန်အတိုင်းသွားနေပေမဲ့လို့စပိန်နဲ့အီတလီကိုသွားတဲ့ယထာလိုင်းတဝက်ကျော် Belgium, Netherlands နဲ့ Switzerland နိုင်ငံတွေကိုသွားနေတဲ့ယထာလိုင်း25ရက်ခိုင်နှုန်းလောက်ကတော့ထိခိုက်ပါရယ်။ပြင်သစ်နိုင်ငံ Charles de Gaulle လေဆိပ်ကိုသွားတဲ့ခီးတဲ့တင်ရထားလိုင်းတွေလည်းတပိတ်ကြောင့်ထိခိုက်နေပါတယ်။အလုတ်သမားတွေကိုဖြုတ်ပစ်ဖို့နဲ့အလုတ်ချိန်တိုးဖို့အလုတ်ရှင်တွေကိုအလုတ်ပိုင်ခွင့်ပိုပေးမဲ့ဥပဒေမူကြမ်းတစ်ခုကိုတုံ့ပြန်တဲ့အနေနဲ့ဒီသတင်းပတ်နိုင်ငံလုံးဆိုင်ရာအလုတ်သမားတပိတ်ရဲ့တစိတ်တစ်ပိုင်းအနေနဲ့ယထာပို့ဆောင်ရဲ့အလုတ်သမားတွေလည်းတပိတ်မောင်းနေကြတာဖြစ်ပါတယ်
။
ဆွစ်ဇာလန်နိုင်ငံမှာကမ္ဘာအရှိဆုံးနဲ့မြေရောက်အနှက်ဆုံးဂျထားလိုင်းဥမင်လိုင်းကောင်းကိုဂိုသတ်မြို့မှာဒီကနေ့အခမ်းအနားနဲ့ဖွင့်လိုက်ပါတယ်ဒီဖွင့်ပွဲအခမ်းအနားကိုဆွစ်ဇာလန်နိုင်ငံရဲ့အင်းနီဂျီနိုင်ငံတွေဖြစ်ကြတဲ့အီတလီဝန်ကြီးချုပ်မာတီယိုရန်စီဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်တို့လည်းတက်ရောက်ကြပါတယ်ဒီဂျထားလိုင်းကြီးဖော်ထုတ်လိုက်တဲ့အတွက်ဥရောပနိုင်ငံတွေကြားကုန်သွယ်စီးဆင်းတာတွေပိုပြီးတော့လွယ်ကူကောင်းမွန်လာမှာပါAlps တောင်တန်းတွေကိုဖြတ်ပြီးဖောက်လုထားတဲ့ဒီဥမင်လိုင်းကောင်းဟာ59ကီလိုမီတာရှည်ပြီးနှစ်200နီးပါးအချိန်ယူတိဆောက်ခဲ့ရတာပါဒီကမှာခင်ဗျာနှစ်20နီးပါးအချိန်ယူတိဆောက်ခဲ့ရတာပါမြောက်ပိုင်းရော်တာဒမ်မြို့ကနေတောင်ပိုင်းဂျီနိုဝါမြို့အထိဥရောပရဲ့အဓိကမိရထားဆက်သွယ်ရေးလမ်းကြောင်းတစ်ခုအနေနဲ့ဖောက်လုတာဖြစ်ပါတယ်လာအတော်ကြာစံသက်တာတွေအချိန်ချင်းလုပြီးရင်တော့ဒီနှစ်ကုန်ကစပြီးဒီနှစ်ကိုကွန်တီနီတာစီရေ260နဲ့ခီးတဲ့တင်ရထား65စင်းဒီဥမင်လိုင်းကောင်းကိုဖြတ်ပြီးနေ့စဉ်ပြေးဆွဲတော့မှာပါအရင်တုန်းကရဲ့တော်ကြသွားရတဲ့ခီးကိုဒီဥမင်လိုင်ကောင်းကနေအမြန်ရထားနဲ့သွားရင်အခု18မိနစ်ပဲကြာတော့မှဖြစ်ပါတယ်။အမေရိကန်ပြည်တော်စုနယူးဂျာစီပြည်နယ်မှာဇီကာဗိုင်းရပ်စ်ပိုးရှိနေတဲ့မိခင်တူဦးကနေအင်္ဂါနေ့ကမွေးတဲ့သမီးငယ်လေးမှာဆိုးရွားတဲ့မိုက်ခရိုစီဖလီရောဂါပါလာတယ်လို့နယူးဂျာစီပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မိုက်ခရိုစီဖလီရောဂါဟာဥကောင်သေးအုံနောက်သေးမွေးရပါရောဂါဖြစ်ပြီးကလေးဖွံ့ဖြိုးတိုးမှုဆိုင်ရာပြဿနာတွေဖြစ်စေပါတယ်။ဟွန်ဒူရက်နိုင်ငံကိုသွားခဲ့တဲ့အသက်32နှစ်အရွယ်မျိုးသမီးဟာကိုယ်ဝန်ရှိကစားအချိန်မှာ AIDS ချင်အကိုက်ခံရပြီးဇီကာဗိုင်းရပ်စ်ပိုးဝင်သွားတာလို့နယူးဂျာစီပြည်နယ်ဟက်ကန်ဆက်တက္ကသိုလ်ဆေးဘက်ဆိုင်ရာဌာနကဆရာဝန်တူကပြောပါတယ်။ကိုယ်ဝန်တတမ်းမရှိခင်မွေးလာတဲ့အခုသမီးလေးဟာဥပိုင်းဆိုင်ရာနဲ့အမြင်အာရုံဆိုင်ရာအခြေအနေတွေကိုလည်းခံစားနေရတယ်လို့ဟက်ကန်ဆက်တက္ကသိုလ်သားဖွားနဲ့မိရဲ့ယောဂဌာနအကြီးကဲမန်နီအယ်ဗာရက်စ်က northjersey.com သတင်းဌာနကိုပြောပါတယ်။မိခင်ဟာဇီကာရောဂါလက္ခဏာတွေပေါ်လာပြီးတဲ့နောက်ဆေးကုသမှုခံယူဖို့အတွက်အမေရိကန်ပြည်ထောင်စုကိုရောက်လာတာလို့ဆေးရုံရဲ့ကိုဝန်ဆောင်မိခင်နဲ့တရီသားဆိုင်ရာဆေးဘက်နဲ့ခွဲစိတ်ဌာနညွှန်ကြားရေးမှူးဒေါက်တာအဗ်ဒူလာအယ်ခန်းကပြောပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကိုယ်စားလှယ်တွေကမြောက်ကိုရီးယားရေးဆွေးနွေးဖို့အတွက်တူချိုမြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။မြောက်ကိုရီးယားကဒုံးကျည်ဆန့်သက်တာမအောင်မြင်သွားဘူးဆိုတဲ့ဖြစ်ရပ်ပြီးတရက်အကြာမှာတွေ့ဆုံကြတာပါ။အခုလက်ရှိမှာအကြီးမားဆုံးစင်ခေါ်မှုကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုရှိမလားရေးစီဦးတည်တဲ့အတိတ်ပဲပြေဝတဲ့လုပ်ရတစ်ခုကိုလှုပ်လာအောင်တိုက်တွန်းရေးကုလသမဂ္ဂတန်ခတ်ရေးယူမှုကိုအကောင့်ထည့်ဖော်ဖို့ဖြစ်တယ်လို့ဂျပန်နိုင်ငံအာဆာနဲ့တမုဒိယာပိုင်းဒေသနိုင်ငံများရေးရာညွှန်ကြားရေးမှူးချုပ်ခီမီဟီရိုအီရှိဟကန်နဲ့ကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေရဲ့အလက်ပါ27ရာစုပင်လုံညီလာခံကျင်းပနိုင်ဖို့ကြိုတင်ပြင်ဆင်မှုအကြောင်းကိုတော့အရင်ဦးဆုံးတင်ပြပေးပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကြိုပြင်ဆင်ရေးကော်မတီနဲ့တိုင်းသာလူမျိုးဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ NLD အစိုးရတရက်27ရာစုပင်လုံအကြိုပြင်ဆင်ရေးကော်မတီကတနိုင်ငံလုံးအပြည့်ခတ်ရက်ဆက်ရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့မေလ31ရက်နေ့မှာကံလန်ခဲ့တာဖြစ်ပါတယ်။အခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုမေလ31ရက်နေ့ကဖွဲ့စည်းပြီးတဲ့နောက်မှာအစိုးရတည်းရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီဘက်ကတနိုင်ငံလုံးအပြစ်ခတ်ရက်စည်းသဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်ဒီကမ်းလှမ်းချက်ကိုညီညွတ်သောတိုင်းသားများ Federal Council UNFC အဖွဲ့အနေနဲ့လက်ခံပြီးတော့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNFC အဖွဲ့ရဲ့တွဲဘက်တွင်ရေးမှူးတက်ဦးထွန်းစော်က VOA ကိုပြောပါတယ်
ဒီတွေ့ဆုံဆွေးနွေးရတဲ့ပတ်သက်လို့ကတော့မနေ့ကမှကျွန်တော်တို့ဒေါက်တာတင်မျိုးဝင်းဒီကနေပြီးတော့မှပေးပို့လာတဲ့စာကိုလက်ခံရရှိတယ်ပေါ့နော်ကျွန်တော်တို့ဒီကယခုရေစီကိုပို့ပါတယ်တပို့တဲ့စာမှာတော့သူတို့လာတွေ့မယ်ပေါ့နော်ဒီ3ရက်နေ့မှလာတွေ့ဖို့အစီအစဉ်ရှိတယ်အဲဒါပေမဲ့ပို့တဲ့စာရဆိုလို့ရှိရင်ကျွန်တော်တို့ကသူတို့လိမ့်မှုတာတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းကောင်းဆောင်များဆိုပြီးတော့မှဒီလက်မှတ်ထိုးထားတဲ့စာမှာအဲ့လိုလိမ့်မှုထားတော့ကျွန်တော်တို့ဘက်ကတော့ဒီနေ့ပဲစာပြန်လိုက်ပါတယ်ဆိုကျွန်တော်တို့ဘက်ကတော့လက်ခံတွေ့ဆုံဖို့တော့သဘောထားရှိတယ်အဲ့ဒါ UNFC ကဖွဲ့ထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းရှင်တွေကိုလည်းဖွဲ့အနေနဲ့အတူတကွတွေ့သွားမယ်ဆိုပြီးတော့မှအဲ့လိုမျိုးသဘောထားတုံ့ပြန်ထားပါတယ်ခင်ဗ
ျဒီဆွေးနွေးပွဲကိုထိုင်းနိုင်ငံချင်းမိုင်မြို့မှာလာမယ့်ဂျွန်လ3ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဘက်ကငြိမ်းချမ်းရေးဆိုင်ရာစစ်ဆေးညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းဦးဆောင်မှဖြစ်တယ်လို့ဦးထွန်းစော်ကပြောပါတယ် UNFC အဖွဲ့ရဲ့ထိပ်တန်းတာဝန်ရှိသူတို့ဖြစ်တဲ့ခူးရယ်ကိုလိမ့်မှုပြီးပေးပို့လာတဲ့စာမှာတော့တခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားပြီးဒီဆွေးနွေးပွဲမှာပါဝင်ဖို့ဖော်ပြထားတယ်လို့သူကပြောပါတယ်ဒါမဲ့လည်း UNFC မှာမပါတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေ ဒီဆွေးနွေးပွဲမှာပါမပါဆိုတာနဲ့ပတ်သက်ပြီးဦးထွန်းစောပြောတာကတော့
ကျွန်တော်တို့ဘက်ကသာတော့ရှင်းရှင်းလင်းလင်းတော့ပြန်လိုက်ပြီးဖြစ်ပါတယ်။အဲကျွန်တော်တို့ကတော့ UNFC မှာပါဝင်တဲ့အခွင့်အရေးစီးများကိုတော့ဖိတ်ကြားဖို့အတွက်ကျွန်တော်တို့မှတာဝန်ရှိပါတယ်။အကျန်တဲ့ UNFC မှာမပါဝင်တဲ့အခွင့်အရေးဖွဲ့စည်းတွေကိုတော့ကျွန်တော်တို့မှဖိတ်ကြားဖို့အတွက်ကျွန်တော်တို့မှ authority မရှိဘူးပေါ့နော်။အပြင်နောက်တစ်ခုကလည်းပဲအချိန်ကလည်းပဲကတ်နေတယ်ပေါ့လေ။သူတို့ကတပတ်ခါလာတွေ့မယ်ဆိုတော့မနေ့ကပဲအဲ့ဒီစာကိုအနေကညနေမှပဲလက်ခံရရှိတာဖြစ်ပါတယ်။အဲ့တော့အဲ့ဒီကမနေ့ကညနေပိုင်းကပို့လာတဲ့စာကိုကျွန်တော်တို့ဒီနေ့စီဝေးမှာဆွေးနေတာပေါ့လေ။ဆွေးနေတော့ကျွန်တော်တို့ဒီနေ့စီဝေးနိုင်ငံချက်တာရနေချိန်မှာပဲကျွန်တော်တို့ပြန်စာပို့လိုက်ပါတယ
် UNFC အဖွဲ့မှမပါဝင်တဲ့ NDA ခေါ်မိုင်းလာအဖွဲ့ UWS ခေါ်ဝါအဖွဲ့စတာတွေနဲ့လဲဝါအဖွဲ့ဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးမယ်ဆိုပြီးသတင်းတွေထွက်နေပြီမဲ့လဲတွေ့ပြမယ်မတွေ့ပြဘူးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်ပြည်တော်စုငင်းငယ်ရေးညီလာခံ27ရာစုပင်လုံးအချိုပြင်ဆင်ကော်မတီအနေနဲ့တွေ့ဆုံဖို့ပြင်ဆင်နေပြီမဲ့လဲအစိုးရတက်မတော်ဘက်ကတော့လက်ရှိလက်နက်ကိုင်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့MNDA ခေါ်ကူကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တော့ညီညာရေးဆွေးနွေးမှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဆွေးနွေးမှုတွေမှာတရောင်းတနေရာကနေပါဝင်ကူညီသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယော့ချန်အိုချာကလည်းထိုင်းဆိုရအဖွဲ့ရဲ့အစည်းအဝေးပြီးတဲ့နောက်သတင်းတော်တွေကိုမနေ့ကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ဂျွန်လာတရက်နေ့ကစတင်ကျင်းပနေတဲ့ UNFC ရဲ့တိုးချဲ့အစည်းအဝေးတွင်းမှာတော့ညီညာရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေနဲ့လက်တော်လှုပ်ဆောင်နေတဲ့အခြားဌာနဆိုင်ရာလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းသိရပါတယ်ခင်ဗျာ
။ကိုရင်နိုင်ပြောပြပေးခဲ့တာပါရှင်။အခုတစ်ဆက်ထဲမှာပဲ27ရာစုပင်လုံညီလာခံကိုအထောက်အကူပေးနိုင်အောင်ရှမ်းပြည်ညီညွတ်ရေးပါတီဘက်ကဘာတွေလှုပ်ကြတယ်လဲဆိုတာကိုတင်ပြပေးပါမယ်။နိုင်ငံတော်အတိုင်းအမင်းငန်ပုတ်ကူဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကဦးဆောင်ပြီး27ရာစုပင်လုံညီလာခံကျင်းပတဲ့အခါမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေဦးစီးပြီးမြမငင်းငင်းရေးအတွက်နီလန်းရှာဖွေခြင်းနီနော်ဖလဲဝဲတရားကိုရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့ပါတယ်။ဒီကနေ့တင်ပတဲ့နီနော်ဖလဲပွဲမှာရှမ်းပြည်နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေရက်စဲရေးကိုဦးတည်ဆွေးနွေးခဲ့တယ်လို့ CSSU ခေါင်းဆောင်တွေကပြောပါရယ်။နီနော်ဖလဲပွဲအကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြမငင်းချမ်းရေးအတွက်နီလန်းရှာဖွေခြင်းနီနော်ဖလဲပွဲတရကိုရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေဦးစီးပြီးတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမြို့မှာဇွန်လ3ရက်နေ့ကနေ2ရက်နေ့အထိကျင်းပသွားမှာပါ။ဒီနှီးနှောဖလဲပွဲကျင်းပရတဲ့အကြောင်းရင်းကိုတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူစိုင်းညွတ်လွင်ကအခုလိုပြောပါတယ
်။မြန်မာနိုင်ငံရဲ့အတွက်ဒီရရှာဖွေခြင်းပေါ့အိတ်ကောင်းနေတယ်ပါ။အခုပြည်နယ်တိုက်ပွဲတွေအလိုရဖဲအောင်လုပ်ကြမယ်စသဖြင့်ပေါ့။ဒါပေမဲ့တချို့ပါတီတွေကတော့အခြားကောင်းကင်နေနေဆွေးနွေးရပေါ့နော်။အဲ့လိုရှိတယ်။နှီးနှောဖလဲပွဲဆိုတော့ဟိုပေါ့သုံးချက်ချက်တွေပေါ့ကြာမှာမဟုတ်ပါဘူး။ကော်မတီကတခုတော့ရခင်နေရမှာ။မနေ့ကညတော့တောက်ဆက်ပူလာလေးနည်းနည်းလုပ်ကြည့်မယ်ဆို။ဒီနေ့ကတော့ဖွဲ့စည်းပြီးပြီးကသူပြောချင်တာတွေကိုပြောကြတဲ့အနေထားမျိုးရှိပါလိမ့်မယ်။
နိုင်ငံတော်အစိုးရကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့စက်ကော်မတီတွေဖွဲ့စည်းကြောင်းကိုမနေ့ကတရားဝင်ထုတ်ပြန်ကြေညာပြီးဖြစ်တာကြောင့်27ရာစုပင်လုံးညီလာခံကျင်းပတဲ့အခါမှာအထောက်အကူဖြစ်စေဖို့ကြည်ရွယ်တယ်လို့စမ်းညွတ်လွင်ကခုလိုပြောပါတယ
်။သူကဖွဲ့စားအခု sub committee တွေဖွဲ့ပြီးတော့ကျင်းနေဖို့စမယ်လေ။ကျွန်တော်တို့ဘက်ကလည်းဒါတတ်မယ်ကတော့အထောက်အကူဖြစ်အောင်ပေါ့နော်။ကျင်းနေနေကဒီလူပွဲတွေအခုတော်ကျင်းပတဲ့ပွဲလားပြည်ရဆုံးရတဲ့ခါကျပြောကြဆိုရတယ်ကောင်းတယ်နဲ့ချစ်သွားတယ်ပါပဲ
။လက်ရှိမှာမြန်မာနိုင်ငံရေးအနေထားရမြမတပ်မတော်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားမှာကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေလဲဖြစ်ပါတယ်။အစိုးရအနေနဲ့ငင်းချင်ရေးညီလာခံမကျင်းပခင်မှာအပြစ်ခံရစဲရေးအတွက်အရင်လှုပ်ဆောင်တဲ့တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူစိုင်းညွတ်လွင်ကအခုလိုဆက်ပြောပါတယ
်။ငင်းချင်ရေးနေရာနဲ့27ရာစုမြန်မာပြည်လက်ကကျင်းပတဲ့ဒီတော့တက်ပါမှာမဟုတ်ဘူး။စီးစုံဘူးဗျာ။တစ်ဖက်မှာတိုက်ပွဲတွေကျင်းတယ်။တစ်ဖက်မှာလည်းလာကြရင်လုပ်နေတယ်။အဲ့ဒါမျိုးကတော့ကောင်းတယ်။ဒီလကမဆက်ကြမှာဖြစ်နိုင်တယ်ဗျာ။ပြစ်ခတ်ရစဲရေးတွေငင်းချင်ရေးတွေနားလည်မှုတွေအများကြီးအောင်လုပ်ကြည့်လို့ရတယ်။
ဒီနှီးနှောဖလဲပွဲမှာ27ရာစုပင်လုံညီလာခံကြီးသို့မဟုတ်ပြည်ထောင်စုငင်းချမ်းရေးညီလာခံကြီးဟာပွေလင်းမြင်သာပြီးလွတ်လပ်မှုရှိဖို့အဓိကဖြစ်ကြောင်းနဲ့ပင်လုံကတိကဝတ်တွေပင်လုံစိတ်ဓာတ်နဲ့ငင်းချမ်းရေးကိုတည်ဆောက်မှသာငင်းချမ်းရေးရနိုင်မယ်လို့ CSSU ဥက္ကဋ္ဌခွန်သိုးဦးကနေဖွင့်မိတ်ခွန်းမှာပြောဆိုခဲ့ပါတယ်။ဒီနှီးနှောဖလဲပွဲကိုရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အဖွဲ့ဝင်တွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SND ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDV မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တောင်ပိုင်းရှမ်းပြည်တပ်မတော် RC SSA ဥလွယ်မောင်းဦးစီးတဲ့စိန်ကြော့ပြည်သူ့စစ်တပ်ဖွဲ့တို့ဦးဆောင်ကျင်းပခဲ့တာပါ
ဒီကနေ့ကျင်းပတဲ့နှီးနှောပလဲပွဲမှာရှမ်းပြည်နယ်အတွင်းမှာရှိတဲ့ရှမ်းနိုင်ငံရေးပါတီတွေပြည်ခံပြိုးပါတီအစရှိတဲ့နိုင်ငံရေးပါတီစက်ကူပါတီလူထုအခြေပြုဖွဲ့စည်း73ဖွဲ့တို့တက်ရောက်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ရှမ်းပြည်နယ်ရဲ့လူအချက်ရှမ်းပြည်နယ်သားတွေရဲ့ငကူရပိုင်ခွင့်တွေမှန်မှန်ကန်ကန်ရရှိနိုင်ဖို့အတွက်လက်ရှိစစ်ရေးပြဿနာတွေဖြေလျှော့နိုင်ရေးအစရှိတဲ့ချက်တွေကိုဒီနှီးနှောပလဲဝဲကနေဆွေးနွေးသွားမှာဖြစ်ပါတယ်။
ပြည်ကတနင်္ဂနွေနေ့ကလည်းရှမ်းတိုင်းဒါမြတ်ဒီမိုကရက်တစ်ပါတီကနေဦးဆောင်ပြီးတော့ရှမ်းပြည်တိုင်းဒါပါတီများဖွဲ့ချုပ် ဒီဝင်ငွေရှာပေးနေတဲ့အထည်ချုပ်လုပ်ငန်းမှာလောက်ကင်နေကြတဲ့အမျိုးသမီးတွေကတော့အခွင့်အရေးတွေဆုံးရှုံးနေတာနေစေဖြစ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက်ပရဟိတအဖွဲ့ကြီးဖြစ်တဲ့အော့ခ်စ်ဖန်ရဲ့အစီရင်ခံစာတိတ်ကဖော်ပြပါရတယ်။အထည်ချုပ်လုပ်ငန်းတွေကနိနာမှုတွေကိုဖြည့်ရှင်းဖို့အတွက်မူဝါဒရေးရာချမှတ်သူတွေနဲ့လုပ်ငန်းရှင်တွေမှာအဓိကတာဝန်ရှိတယ်လို့လည်းသတိပေးထားတာပါ။
ီငယ်တွေဖြစ်ကြပြီးဘေးအန္တရာယ်ကင်းရှင်ရေးဆိုင်ရာဘလို့တင်နန်းမျိုးမှမရှိပဲလစာနည်းနည်းနဲ့အချိန်အကြာကြီးလောက်ကြရတဲ့ဆိုတာကို Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစည်းအဝေးစာထဲမှာဖော်ပြထားပါတယ်လုံငန်းခွင်ပြင်ပမှာ Oxfam ကလူတွေ့မြင်မြန်ခဲ့တဲ့အလုတ်သမားအလုံးကဥရောပ၊ Britain နဲ့ American နိုင်ငံကနာမည်ကြီးတစ်စိတ်တည်းအတွက်လှုပ်လှုပ်နေကြတာပါမြန်မာဆက်ယုံအလုတ်သမား123ယောက်ကို2015ခုနှစ်အတွင်းလူတွေ့မြင်မြန်ခဲ့တဲ့ Oxfam အဖွဲ့ကကုန်သွယ်ရေးမန်နေဂျာ Rachel Wilshaw က VOA ကိုအခုလိုပြောပါတယ
် Workers were completely disempowered in the factories and did not feel able to object.
အမျိုးသမီးလူ့သမားတွေဟာလူမျိုးခွင်မှာလူပိုင်ခွင်အနာလုံးဝမရှိကြပါဘူး။အတင်းအကျပ်အချိန်ကိုဆင်းခိုင်းတာကိုလည်းမြင့်ဆန်နိုင်တဲ့အင်အားမရှိပါဘူး။တိတ်နေတဲ့လူအားကားနဲ့အချိန်ကြာကြီးအလုပ်ဆင်းကြတာပါ။အချိန်ပိုမလုပ်ချင်ဘူး။အိမ်ပြန်ပြီးတော့မိသားစုနဲ့နေချင်တယ်၊ပြန်လာချင်တယ်ဆိုတာမျိုးလည်းမပြောနိုင်ကြဘူးလေ။အချိန်ပိုဆင်းကိုဆင်းရမယ်ဆိုပြီးခံစားနေကြတာပါ။ဒါကစိတ်ယုံထဲမှာဆက်ဆက်ခရရတဲ့အနေအထားပေါ့အများကြီးမူတည်နေတဲ့ပုံရပါတယ်။တော်ပြီသူတို့ချုပ်ပေးနေတဲ့တစိမ့်တွေကအရင်အသွေးကောင်းကောင်းထုတ်ကုန်တွေကိုအချိန်တို့အတွင်းထုတ်လုပ်ပေးဖို့အစမတန်ဖိအားပေးနေတာကြောင့်လည်းဖြစ်ပုံရပါတယ
်။အထက်ချုပ်လုပ်ငန်းရဲ့အလုတ်သမားအခွင့်အရေးဆိုင်ရာဌာနမှာနှစ်ပေါင်းများစွာလုပ်ခဲ့တဲ့သူအဖို့မြန်မာအလုတ်သမားတွေနဲ့ပတ်သက်လို့အတော့ကိုထိတ်လန့်ကြဖြစ်သွားခဲ့ရတယ်လို့ Rachel ကဆိုပါတယ်။ Company တွေဟာမိသားစုစားဖို့နေရေးထောက်ပံ့ပေးနေကြတဲ့အမျိုးသမီးအလုတ်သမားတွေအတွက်ပုံမကောင်းမွန်တဲ့လစာနဲ့လုပ်ငန်းခွင့်အခြေအနေတွေကိုလှုပ်ပေးနိုင်တဲ့အခြေအနေရှိနေပေမဲ့လုံလောက်အောင်လှုပ်ပေးတာမျိုးမရှိတဲ့အပေါ် Oxfam ကစိုးရိမ်မှုရှိနေတာပါ။မြတ်တရဲလိုအားခရရေးတောင်းဆိုနိုင်ဖို့အတွက်အလုတ်သမားသမဂ္ဂကိုအဖွဲ့ဝင်အဖြစ်လွတ်လပ်စွာဝင်ရောက်ခွင့်ပေးတင်တယ်လို့လည်းသူကဆိုပါတယ်။မြန်မာအစိုးရနဲ့လုပ်ငန်းရှင်တွေကိုလည်း Oxfam ကအခုလိုတိုက်တွန်းပါတယ်
။ We think that policy makers ought to make sure that the minimum wage is adequate.
ဒီပြည်သူတွေအနေနဲ့နေဆုံးလို့အားကားကိုလုံလောက်တဲ့ပမာဏဖြစ်အောင်လုပ်ပေးသင့်ပါတယ်။ဒီမှာကနေဆုံးလို့အားကားဆိုတာအလို့အလို့ကိုနည်းပါလို့တဲ့ပမာဏဖြစ်နေပါသေးတယ်။ဒါအာရှမှာလုပ်နေတဲ့စီးပွားရေးပုံစံဖြစ်နေတာပါ။ဥပဒေပြည်သူတွေကအဲ့ဒီလုပ်ငန်းခွင်တွေမှာစီလျော်တဲ့အုပ်ချုပ်ရေးအဖြစ်ကောင်းမွန်တဲ့ဥပဒေတွေထားရှိပြီးတေချာလိုက်တာအောင်မလုပ်နိုင်ပါဘူး။အစိုးရအနေနဲ့နောက်ထပ်လုပ်နိုင်တာကတော့စီးပွားရေးလုပ်ငန်းတွေအခွင့်မရှောင်နိုင်အောင်ဖြစ်ပါတယ်။ဒါမှသာချမ်းသာတဲ့လူတွေလည်းအခွင့်မရှောင်နိုင်တော့ပဲရလာတဲ့အခေါ်ဝေဝေတွေနဲ့လူလူရဲ့ကျန်းမာရေးပညာရေးအတွက်အစိုးရကအသုံးပြုနိုင်ပါပ
ါအထည်ချုပ်လုပ်သားအမျိုးသမီးငယ်တချို့ဆိုရင်သူတို့ဟာအချိန်ပိုတွေလောက်ရတဲ့အတွက်ကြောင့်အားနေမူဝေလာကြတယ်လို့ပြောကြသလိုလုပ်ငန်းခွင်ထဲမှာမူးမိလဲကြတဲ့တင်မျိုးတွေကလည်းရှိထားပါတယ်မြန်မာကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအထည်ချုပ်ဆက်ယုံတွေမှာပရတိတ်နဲ့နိုင်ငံတကာကနာမည်ကျော်အဖွဲ့အထည်အမတ်တစိုက်တွေရဲ့အထည်တွေကိုချုပ်လုပ်ပေးနေတာပါOxfam အဖွဲ့ရဲ့ဒီကနေ့အစည်းအဝေးခန်းစာကတော့မလေးရှားနိုင်ငံမှာဒီကနေ့စပြီးကျင်းပတဲ့အရှိတောင်အာရှဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်နှစ်ရက်ကြာအစည်းအဝေးနဲ့တိုက်ဆိုင်ပြီးတော့ထုတ်ပြန်တာဖြစ်ပါတယ်။
လူတိုင်းအတွက်လုံလောက်တဲ့ဝင်ငွေရအောင်လုပ်ပေးဖို့အမျိုးသမီးတွေထမ်းပိုးထားရတဲ့ဝန်ထုပ်ဝန်ပိုးတွေတက်တာစေရေးအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အာဆီယံကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကို Oxfam အဖွဲ့ကတောင်းဆိုထားပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုတော့ရန်ကုန်ကရက်စမီပြည်ထနာဘက်ကိုလည်းတလဲကြည့်ကြရအောင်ပါ။ရန်ကုန်မြို့တွင်မတော်တဆမှုတွေမကြာခဏကျုံနေရတဲ့ရက်စစ်ဓာတ်အားလိုင်းတွေရဲ့အလုံးကျုံဘေးကင်းမှုကစိတ်ချရတဲ့အနေအထားမရှိသေးဘူးလို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဓာတ်အားလိုင်းတွေဘေးကင်းလုံခြုံရေးပြုပြင်ဆောင်ရွက်နေစေဖြစ်ပြီးဗန်နာရေးမလုံလောက်တဲ့အခက်အခဲကြောင့်စိတ်ချရတဲ့အနေအထားထိမပြင်းစင်နိုင်သေးတဲ့အကြောင်းကိုလည်းပြောပါတယ်။ရန်ကုန်မြို့တော်ရက်စစ်ဓာတ်အားလိုင်းတွေရဲ့ဘေးကင်းလုံခြုံရေးအခြေအနေကိုမှတ်သိရင်ထိုက်ကစူးစီးတင်ပြထားပါရရှင်
။ရန်ကုန်တိုင်းအတွင်းလျှက်စစ်ဓာတ်အားလိုင်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ကျိုးတွေ transformer တွေကိုရက်တရာစီမံကိန်းနဲ့ပြင်ဆင်မှုတချို့ဆောင်ရွက်နေပါတယ်။ဒါပေမဲ့ယာနှုံးပြည့်စိတ်ချလုံခြုံရတဲ့အနေအထားမျိုးတော့မရှိသေးပါဘူး။ရန်ကုန်အနောက်ပိုင်းခရိုင်လျှက်စစ် engineer ဦးမျိုးဝင်းကအခုလိုပြောပါတယ်
။လုံခြုံရေးစိတ်ချပါလားဆိုတော့ကျွန်တော်တို့ကဟိုဟာခြားသွားချင်းကျွန်တော်တို့ဟိုဒါအလိုင်းတွေဖောက်တဲ့စနစ်ကကောင်းကျင်ဒါအလိုင်းစနစ်နောက်ပြီးတော့ကျိုးတဲ့တုံးတဲ့ကျိုးတွေကဟိုကာပါမရှိတဲ့စနစ်တွေကွန်တာခေါ်တာပေါ့အဲ့စနစ်တွေဆိုတော့ဒါတွေကဟိုထိတွေ့ရင်တော့အနေရတော့ရှိနိုင်တာပေါ့ဒါမဲ့ဒီဟာတွေကိုလည်းကျွန်တော်တို့တပြေးပြေးနေတော့လေကာပါကွန်တာတွေနဲ့စတော့လဲတော့လဲနေပါပြီ
အနောက်ပိုင်းခံအတွင်းရက်တရာစီမံကိန်းအတွင်းမှာလျှက်စစ်ထားအားလိုင်းတွေပြုပြင်ထိမ့်သိမ်းရေးဆောင်ရွက်ချက်တွေကိုလည်းခရိုင်အင်ဂျင်နီယာဦးမျိုးဝင်းပြောပြတာကတော့
ဒီပေါ်ပြရမယ့်ဘိုင်းဆိုတော့လောလောဆယ်ကတော့ကျွန်တော်တို့လက်ထက်နေကင်းရှင်းရေးကတော့တစ်ပင်ခုတ်မယ်ဟုတ်တစ်ပင်ဟိုဒါလိုင်းနဲ့မလုပ်ခင်းတဲ့တစ်ပင်တွေခုတ်မယ်နောက်တစ်ခုကတော့အခုဟာဆက်ဖြစ်ချိုးတွေအရင်တော့ကတ်ဆင်ပေးထားတာရှည်လျားရဲ့အားတွေရှိတယ်အဲဒီဆက်ဖြစ်ချိုးရှည်လျားတဲ့အားတွေကိုလည်းကျွန်တော်တို့လိုင်းကြီးထည့်ပေးပြီးတော့တိတိသက်သက်နဲ့လုပ်ပေးဖို့အားတွေရှိပါတယ်ဘာနာရေးအကြတော့ကျွန်တော်တို့ဟာရုပ်ချုပ်ကခွဲတိုင်းချပေးတာလေ။အဲရုပ်ချုပ်ကခွဲတိုင်းချပေးတဲ့ပုံမှာမူတည်ပြီးတော့ရတဲ့ငွေနဲ့ပဲကျွန်တော်တို့ကောင်းဖြစ်ခဲ့ပြီးတော့လုပ်ရတာပါ
။လျှက်စစ်ထားအလိုင်းတွေလဲပြရမယ်ကျိုးတွေရှိနေပေမဲ့ဘန်ဒါရေးမလုံလောက်မှုကြောင့်ရာနှုန်းပြင်မလုံနိုင်သေးတဲ့အခြေအနေကိုလည်းအရှေ့ပိုင်းခရိုင်အင်ဂျင်နီယာကအခုလိုပြောပါတယ်
။ဟုတ်လုံုံစိတ်ချတဲ့အနေအထားဆိုတာတော့ကျွန်တော်ပြောပြမယ်ကြာ။အတိုင်းအတာတစ်ခုထိတော့ရှိတယ်ဒုတိယမို့ဘလောက်တိုင်းတာဒီမှာလုံုံနေဆိုတာကိုလည်းကျွန်တော်လည်းပြောလို့မရဘူးပြောလို့မရဆိုဒီလိုပါသို့တော့ကျွန်တော်ပြောလို့အချမ်းမမျိုးမိုင်းနိုင်တော့ဓာတ်တိုင်ကားတိုင်ကိုစစ်ပင်စက်တိုင်ရိုက်ခတ်လို့ကျိုးပြတ်နိုင်လို့ဆိုတာတွေအားလည်းကျုံနိုင်တာပဲဒီအဲ့ဒါကကျွန်တော်ပြောပြမယ်ကွာဟိုတချို့ကျိုးတွေကတော့ဥပမာပေါ့ဗျာဟိုတစ်ချိန်လုံးကသုံးခဲ့တဲ့ကျိုးတွေပေါ့ဗျာနှစ်ပေါင်းကြာပြီးတော့မှဟဲ့လားတံပါကျနေတဲ့ကျိုးတွေလည်းရှိတယ်မြေရောက်တဲ့ကျိုးတွေလည်းဒီလိုရှိတယ်ကောင်းကင်ဓာတ်အလိုင်းတွေလည်းအဲ့လိုလည်းရှိတယ်။နှစ်ပေါင်းများစွာကြာလို့တံပါးကျပြီးတော့မှဒါဖြစ်နေတဲ့ကျိုးတွေလည်းရှိတယ်။ဒါတွေကိုလည်းကျွန်တော်တို့တွေကနှစ်လိုက်ရတဲ့ဘဏ္ဍာရံပုံငွေပေါ်မှာမူတည်ပြီးတော့လဲနိုင်တဲ့ကျိုးတွေကိုလည်းလဲပါတယ်။မလဲနိုင်တဲ့ကျိုးတွေကိုလည်းနောက်ဘယ်တော့လဲရမယ်ဆိုတဲ့အစီအမံအနေနဲ့တော့ဒါကျွန်တော်တို့သက်ဆိုင်ရာအထက်အဖွဲ့ကြီးအဆင့်ဆုံးတယ်။နောက်ဝန်ကြီးဌာနတွေကတင်ပြပြီးတော့လုပ်နေတာရှိတယ်။ဟုတ်ကဲ့ခဲ့ရတော့ငွေပဲဗျာငွေပဲပေါ့။ဆိုတော့ဟိုတိုင်းပြည်ကဘဏ္ဍာရေးကလူတွေတိတ်ပြရတော့ဟိုသူ့တော်ကနေပြီးတော့ချပေးရင်တော့ဥပမာပေါ့ဗျာဒါကတော့ငွေကြည့်လို့ရှင်တော့အရာရာတော့အများ6ပြည့်ကင်းသဲလဲရှင်ဖြစ်အောင်လုပ်နိုင်တယ်လေဟုတ်တယ်မဟုတ်လားအဓိကတော့အဲ့ဒါပါပဲဘန္နာကြီးရံမူကြီးများများရှိရင်ကျွန်တော်တို့လိုအပ်တဲ့ဟာတွေကိုလုပ်လို့ရတာပဲရှင်းဖြစ်အောင်လုပ်လို့ရတ
ယ်ရန်ကုန်မြို့တွင်သွားရင်လာရင်ဓာတ်လိုက်လို့လူသေးဆုံးမှုအထိဖြစ်ခဲ့ပြီးမဲ့ဘယ်သူမှတာဝန်ရှိတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီသတင်းပတ်အတွင်းမှာပဲရန်ကုန်တိုင်းလျှက်စစ်ဓာတ်အဖေကော်ပိုရေးရှင်းရဲ့သတင်းစာရှင်းလင်းပွဲမှာတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရန်ကုန်မြို့မှာရှိတဲ့လျှက်စစ်ဓာတ်အလိုင်းတွေရဲ့ခိုင်မာမှုအားနည်းချက်တွေကိုထောက်ပြပြောဆိုပြီးဒီအခြေအနေကိုပြင်ဆင်နိုင်ဖို့ကြိုးစားနေတယ်လို့ပြောဆိုသွားပါတယ်ရှင်
။ရန်ကုန်မြို့လျှက်စစ်မီပြဿနာအကြောင်းကိုမှတ်သိရင်ထိုက်စူးစီးတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့စီးစင်းတွေကို line to meter 24 25 32 50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးတော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်တွေအပြင်တပတ်တွင်းအားကစားသတင်းတွေကိုလည်းနားဆင်ရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
Most important priority for the Chinese government is to have a good relationship with the new NLD government.And we know that in the
American Pirang Zoo Station သူတေသနာဌာနကယူဆပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အပတ်စဉ်ကန္တာတွေကိုမတင်ဆက်ခင်မှာအခုအရင်ဦးဆုံးတော့ထိုင်းနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်စီးပွားဖြစ်မွေးမြူပြစားနေကြတာကြောင့်နမဲဆိုးနဲ့ကြော်ကြားနေတဲ့ထိုင်းနိုင်ငံကဘုန်းကြီးကျောင်းကိုဝင်ရောက်ရှာဖွေရမှာမွေးကင်းစကြားအသေးကောင်ကြီး40လောက်ကိုရှာဖွေတွေ့ရှိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ကန္တာဘူရီခရိုင်မှာရှိတဲ့ဝါဖရလူဝန်တပွားဘုန်းကြီးကျောင်းကိုတတိယမြောက်နေ့ဖြစ်ဝင်ရောက်ရှာဖွေရမှာအခုလိုတွေ့ရှိခဲ့တာပါ AFP သတင်းတပုတ်ကိုအခြေခံပြီးကိုအောင်ကတင်ပြပေးမှာပါရှင်
။ကြားတွေကိုမွေးမြူထားတဲ့ထိုင်းနိုင်ငံကဘုန်းကြီးကျောင်းကိုဝင်ရောက်ရှာဖွေတာမှာအေးအေးကန်းနဲ့တင်ထားတဲ့ကြားပေါက်40လောက်ကိုတွေ့ခဲ့ပါတယ်။အဲ့ဒီမွေးကင်းစကြားပေါက်ကလေးတွေဟာတည်ဆုံးချိန်မှာတရက်နှစ်ရက်သားသာရှိသေးပြီးဘယ်တော့မှတည်ဆုံးနေလဲဆိုတာကိုတော့မသိရဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီကြားဘုန်းကြီးကျောင်းမှာကြားအကောင်ရင်ယာနဲ့ချီမွေးမြူထားတာကြောင့်အဲ့ဒီကြားတွေနဲ့ဓာတ်ပုံတွေ့ရခြင်းနဲ့ကဘာလက်ခီးသွားတွေကြားဒီကျောင်းဟာရေပန်းစားပါတယ်။တော်ရန်ကလေးစံထင်းနေရရှိတွေကတော့အခုလိုမျိုးလုတ်ကင်နေရတဲ့ပတ်သက်ပြီးဒါဟာတရားမဝင်ဖြစ်တယ်လို့ဒီလုတ်ရက်တွေကိုရက်ပြဖို့ဖုံးတော်ကြီးတွေကိုပြောဆိုထားတာပါ။ဒါပေမဲ့လည်းဘာသာရေးဆိုင်ရာဖုံးတော်ကြီးတွေနဲ့အတိုက်ခံလုပ်ရမယ့်ကိစ္စဖြစ်တာမို့ထိုင်းအာဏာပိုင်တွေဟာဒီကိစ္စကိုလက်ရှောင်နေခဲ့တာပါ။ရချာပူရီဒေသသဘာဝဆိုင်ရာပညာပေးဌာနအကြီးအကဲကမ်ဒင်းပရိုမာချာရာကတော့ကြားကောင်ရင်တွန်းမြင်လာမှုကိုအခုလိုရှင်းပြပါရတယ်
။ Temple said that because they are still young
ဒါလေးတွေကငယ်လို့ဆိုပြီးဘုန်းကြီးတွေကပြောပါရတယ်။အဲဒါကြောင့်သူတို့မွေးကျင်တယ်လို့ဆိုပါရတယ်။အကောင်ရည်တိုးလာလို့မရဘူးလို့ပြောခဲ့ပေမဲ့အခုဆိုရင်ခုနှစ်ကောင်ကနေ150လောက်ဖြစ်လာပါရတယ်။
တောရင်တိရစ္ဆာန်ကာကွယ်ရေးအဖွဲ့တွေကတော့တဘာဝတိရစ္ဆာန်ရောင်းချတဲ့မှောင်ကိုဈေးကွက်နဲ့ဒီဖုံးတော်ကြီးကြောင့်ဆက်ဆက်မှုရှိတယ်လို့ဆိုပါရတယ်။တရုတ်ပြည်ကဈေးဝါးတွေမှာထက်သုံးဖို့တိရစ္ဆာန်ခန္ဓာကိုယ်အပိုင်းစားတွေနဲ့အိုမင်းနေတဲ့ကြားတွေကိုရောင်းချတာမှာဒေါ်လာတောင်းနဲ့ချီးပြီးတော့ရရှိနေတယ်လို့လည်းဆိုပါရတယ်။2015ခုနှစ်ဖေဖော်ဝါရီလတုန်းကလည်းတောရင်တိရစ္ဆာန်ထင်းထင်းဆောက်ရှောက်ရေးအဖွဲ့တွေကဝင်ရောက်စီးနှင်းရှာဖွေတာမှာခွင့်ပြုချက်မရှိဘဲမွေးမြူထားတဲ့ငှက်ကြီးဝင်ဖို့တောခွင်းနဲ့အာရှဝတ်ဝင်တွေကိုရှာတွေ့ခဲ့ပါရတယ်။ကြားဖုံးတော်ကြီးကျောင်းရဲ့လော်အဘေးတူဖြစ်သူခရစ်ကတော့
DMP are coming in for not for welfare
ထိုင်းတာဝန်ရှိသူတွေကဒီတိရစ္ဆာန်တွေကိုဘလို့ထင်းထင်းဆောက်ရှောက်ပြီးတော့ဘလို့မွေးမြူတယ်လဲဆိုတာကိုသိချင်လို့လာတာမဟုတ်ပါဘူး။ငွေကြောင့်ပါ
အခုလိုမျိုးမောင်ကိုဈေးကွက်မှာရောင်းချတယ်ဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့ကြားဖုံးတော်ကြီးကြောင်းကညင်းဆိုပါတယ်။တချို့ကြားပေါက်တွေကအသေးမူးဖွာတာဒါမှမဟုတ်မွေးပြီးချင်းမှတည်ဆုံတာဖြစ်ပြီးတော့2010ခုနှစ်ကစလို့တည်ဆုံတဲ့တိရစ္ဆာန်တွေကိုမိတဲ့ဂျိုရာမလုပ်တော့ပဲအေးအေးကန်းနဲ့ထည့်ထားတဲ့အစီအစဉ်ကိုစတင်တာဖြစ်တယ်လို့ကြားဖုံးကြီးကြောင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။အခုလိုကြားတွေကိုလာရောက်သိမ်းယူတာကိုစန့်ကျင်တဲ့ Chris က
"My tigers in there are so old, they will die because of this."
အခုလိုကြားတွေလာသိရင်တော့အိုမင်းနေတဲ့ကြားတွေတော့ကိုတော့မှာပါကျွန်တော်ပြောရပါတယ်ကြားတွေတေကုန်မှာဖြစ်ပြီးဒါဟာအာနာပိုင်နေကြောင်းပ
ါကြားတွေကိုမှောင်ခိုဈေးကွက်မှာရောင်းချနေတယ်ဆိုတဲ့ဆဆဲချက်တွေကိုဖုံးတော်ကြီးကျောင်းကညင်းဆိုထားပြီးဒါတွေဟာအခြေအမြစ်မရှိတဲ့ကောလာဟာလာတွေပဲလို့ဆိုပါတယ်တင်းလာနေတုန်းကတော့ကြားရှင်52ကောင်ကိုအာနာပိုင်တွေကဖုံးကြီးကျောင်းထဲကနေဖယ်ရှားခဲ့ပြီးနောက်ထပ်85ကောင်ကတော့ဒီဖုံးကြီးကျောင်းမှာပဲဆက်ပြီးတော့ရှိနေပါသေးတယ်ခင်ဗျာ
ရရှိမှာခင်ဗျာကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ဉန်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါ အခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်တော်ရရှင်ရဲ့အမြင်တွေကိုအခုလာမယ့်စနေညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပြည်ဝင်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေနေ့ညအတိုင်းရိုက်လေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်။အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့မြန်မာရုပ်သံမီဒီယာတွေအနာဂတ်မှာအပြိုင်ဆိုင်ရှင်ပြိုင်မှုတွေဖြစ်လာနိုင်တဲ့အခြေအနေ၊သတင်းသမားတွေသတင်းယူတဲ့နေရာမှာသံဃာတော်တွေဒေသခံအာဏာပိုင်တွေကတားဆီးတာတွေ၊သတင်းရုပ်ပုံတွေဖျက်ဆီးခိုင်းတာတွေ၊အသံဖမ်းဆက်သိမ်းဆီးတာတွေစတဲ့အကြောင်းတွေကိုနားဆင်ရမှာပါ။မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုရင်တင်ဆက်ထားပါရရှင်။
ပြန်ကြားရေးဝန်ကြီးဦးဖေမင်းကရုပ်တံမီဒီယာတွေကိုဒန်းတူလုတ်ကန်ခွင့်တွေပြီးတော့မှဖြစ်တယ်လို့မကြသေးခင်ကပြုလုပ်ခဲ့တဲ့ရုပ်တံမီဒီယာဥပဒေဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒီပွဲမှာရုပ်တံမီဒီယာဥပဒေနဲ့ပတ်သက်လို့ပြင်ဆင်တဲ့အချက်ချို့ကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ဒီဆွေးနွေးပွဲဟာအရင်တော့ဆွေးနွေးပွဲတွေထက်ပိုပြီးတော့တက်ကြွမှုရှိတယ်လို့တက်ရောက်ခဲ့တဲ့ရုပ်တံသတင်းမီဒီယာသမားတွေကပြောဆိုကြပါတယ်။ရုပ်တံမီဒီယာဟာနှစ်ပေါင်းများစွာအစိုးရနဲ့နှိဆက်သူတချို့သာလုတ်ကန်ခွင့်ရနေတဲ့အခြေအနေဖြစ်ခဲ့ပြီးအခုလိုသတင်းအချက်လက်တွေမြန်ဆန်လာတဲ့ခေတ်ကြီးမှာရုပ်တံမီဒီယာဟာအရေးပါတဲ့ကဏ္ဍတစ်ခုဖြစ်လာခဲ့ပါတယ်။ရုပ်တံမီဒီယာတွေကိုလုတ်ပိုင်ခွင့်တွေချပေးပြီးတဲ့အခါပြည်ဆိုင်မှုတွေပိုးပြီးတော့များလာမှာဖြစ်ပြီးကောင်းတဲ့ချက်ကတော့ပြည်ဆိုင်မှုတွေကြောင့်တင်ဆက်မှုတွေပိုးပြီးတော့ကြိုးစားလာကြလိမ့်မှာဖြစ်တယ်လို့ Cherry FM ရဲ့ General Manager ကိုတန်းထွေးစော်ကအခုလိုတုံ့သက်ပြောဆိုပါတယ
်။အခုရှိရတဲ့ခုကတော့ပြည်ဆိုင်ဖြစ်လာမယ့်အားသာချက်အဲ့တော့ခုကပြည်ဆိုင်ဖြစ်လာမယ့်အားနဲ့ချက်တကယ်လို့ဖြစ်လာမယ်အားပါတဲ့ကတော့ပါလေဆိုတော့တကယ်ဖြစ်လာတဲ့အတွက်တယောက်နဲ့တယောက်ပါလဲဆိုတော့ပုံရောမှာသူ့ရဲ့ channel တွေကိုပေါ်ဒီကောင်းအောင်ပို့လို့လုပ်မယ်ပုံလုံးကိုလုပ်တဲ့အတွက်ပါလဲဆိုတော့ပိုကောင်းတဲ့အစီအစဉ်တွေဖြစ်လာမယ်ပြီးတော့ဟိုပါလဲဆိုနားထောင်တဲ့အမှုတွေကြီးတဲ့လူတွေအတွက်လည်းပုံကို search တင်များလာမယ်ဒါဟိုကောင်းတဲ့ချက်တစ်ခုပါအဲမကောင်းတဲ့ချက်ကတော့သူကဒီအားကြီးရလေဒီပုံလုံးဆိုတော့ဒီရုပ်ငယ်နိုင်ငံနဲ့တောင်းဟာဆိုတော့လည်းသူ့မှာကျွန်တော်တို့ကတော့ပါဒီလိုဝိုင်းဟိုမှာကျွန်တော်တို့ကကိုယ်ကနိုင်တဲ့ဟိုဝင်းဝိုင်းဖြစ်ဖို့ပဲလိုတယ်ဖြစ်ဖို့လည်းလိုတယ်ပေါ့နော်အဲ့လိုမဟုတ်ဘဲဆိုရင်အားလုံးပေါင်းပွားပြီးတော့မှဒီဟိုဘလို့မဟိုပေါ့နော်ဟိုပါတယ်ဆိုတော့အော်တာမရတဲ့ဟိုဒီကိုဒီကုလည်းဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့အဲ့တော့ဟိုဒီရက်ရှိသွားနိုင်တယ်လေဒါဟိုဒီထိုက်တဲ့နဲ့ဒီအတိုင်းဝိုင်းအဝင်းဝိုင်းတစ်ခုအတွင်းဖြစ်အောင်လုပ်ဆောင်ပေးနိုင်တယ်လို့ထင်ပါတယ
်နောက်ထပ်တင်ပြချင်တာကတော့မကြသေးခင်ကပဲဟိုတယ်တစ်ခုရဲ့အဲ့ခံကျူဆိုရေးဝန်ထမ်းတွေဟာပကံခေဝစ်စုံနေဝစ်စင်ခဲ့ကြတာကြောင့်တန်ငါတချို့ကနေတမ်းမီပြောဆိုမှုတွေမီဒီယာပေါ်မှာတက်လာခဲ့ပါတယ်ဒီဝစ်စုံနဲ့ပတ်သက်လို့ပြောဆိုဆွေးနွေးမှုတွေဟာဒီဒီပတ်ထဲမှာအများဆုံးဖြစ်ခဲ့ပါတယ်နောက်ထပ်တင်ပြခြင်းတဲ့အကြောင်းကတော့မီဒီယာသမားတချို့သတင်းယူကြရမှာကင်မရာအလုခံရတာအတန်ဖန်းဆက်အလုခံရတာမျိုးတွေခက်ဆက်ဆိတ်ဖြစ်နေကြကိုတွေ့ရတာကြောင့်တချို့မီဒီယာသမားတွေကမေးခွန်းထုတ်နေကြပါတယ်စီဒိုနာဟိုတယ်မှာအဲဂျိုဝန်ထမ်းတချို့ကိုရိုးရာယဉ်ကျေးမှုဝစ်စုံတွေဝစ်ပြီးတော့အလုတ်လုတ်ကင်စီတာနဲ့ပတ်သက်ပြီးတော့မျိုးချေရဟန်းတော်များတမကအဖွဲ့ကကန့်ကွက်တဲ့အပေါ်စီရိုနာဟိုတယ်တာဝန်ရှိသူတွေညှိနှိုင်းတဲ့သတင်းကိုတွားယူတဲ့ရုပ်တံသတင်းသမားတယောက်ကိုဓာတ်ပုံရိုက်ခွင့်မရှိဘူးဆိုပြီးတော့ကင်မရာလူရက်ခဲ့တဲ့ကိစ္စအပေါ်သတင်းယူခိုင်းတဲ့ရုပ်တံသတင်းဌာနကနေသာသနာရေးဝန်ကြီးဌာနအတိပေးတင်ပြလွှာပေးပို့ခဲ့ပါတယ်အစိုးရတက်လာပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းမှာလည်းသတင်းဌာနအယ်ဒီတာအိမ်မှာဘုံဖောက်ခွဲခံရတာအနာပိုင်းတွေကနေသတင်းတော့တွေထံကသတင်းတော့ကပ်ပြားတွေတင်ယူတာတွေနောက်ပြီးတော့ရဲကူးထားပြီးရုပ်ပုံတွေကိုအရမဖြည့်ဆည်းပစ်တာတွေဖြစ်ခဲ့တဲ့အကြောင်းအွန်လိုင်းမီဒီယာကနေထုတ်လွှင့်ပြသတာကိုတွေ့ခဲ့ကြရပါတယ်အခုချိန်မှာအစိုးရတဲ့အနေနဲ့လိမ္မာပန်းနတ်စွာကင်တဘုတ်လိုအပ်တယ်လို့မီဒီယာသမားတွေအနေနဲ့မိမိရဲ့အခွင့်အရေးကိုဆွေးနွေးညှိနှိုင်းပြောဆိုဖို့လိုအပ်တယ်လို့တူမော်ရိုသတင်းဂျာနယ်ရဲ့အက်ဒီတာချုပ်ကိုဇော်တက်ထွေးကဆိုပါတယ်
တော်တော့ဟောတော့ကျွန်တော်တို့ access to information ရမီဒီယာသမားတွေဟာဒီဟောရပြင်ပါတယ်ဒီနည်းမျိုးကိုကျွန်တော်ရပြင်နေအဲ့ဒီနည်းမျိုးကိုကျွန်တော်တို့ဟိုမပြီးဘူးဆိုလို့ရှိရင်မီဒီယာသမားတွေနဲ့ complaint တွေချရာရှိရသို့တော်လည်းပဲကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဒီကိုနားတဲ့သဘောမီဒီယာသမားတွေကလည်းနားတဲ့သဘောပေါက်ဖို့လိုပါတယ်အဲ့တော့အဲ့လိုနားတဲ့သဘောပေါက်မှလာပြီးကိုယ့်ရဲ့ဟိုဒီကိစ္စတွေ access to information ရရှိမှာဖြစ်ပါတယ်အဲ့လိုရရှိဖို့အတွက်ဆိုလို့ရှိရင်ကိုယ့်ဘက်က မီဒီယာကျင့်ဝတ်28ချက်ရှိပါတယ်အဲမီဒီယာကျင့်ဝတ်28ချက်ကိုကျော်လို့ပြီးတော့သူစုပ်ယူလို့မရပါဘူးနောက်တစ်ခုကဟိုအစိုးရအနေနဲ့လည်းဟိုဘာသတိပေးတဲ့အခါမှာမိတော့မှာပီယာဥရိယရက်ချွေးနေငါတို့အနေနဲ့ဟိုတိုင်းပြည်ရဲ့ခုနဟိုတင်းကြီးအေဂျင့်တွေငါတို့အနေနဲ့အရင်ပြီးပါတေးဖို့တော့တလေးလုပ်လို့ရတယ်ဆိုအခွင့်အရေးလည်းရှိပါမယ်အဲကြားထဲမှာကျွန်တော်အနေနဲ့ဟိုညီနိုင်ပြီးတော့သွားအေးမနာကောင်းတော့ပါတယ်ကိုယ်ရဲ့ right ရှိရဆိုပြီးတော့ကိုယ့် right ကိုစစ်သားသားတောင်းနေရင်တော့ကျွန်တော်တစ်ဖက်ပြတ်လို့မှဖြစ်နိုင်ပါတယ်။ကြောက်လို့ပြန်ပြန်စဉ်းစားပုံသက်ဖို့လိုပါတယ
်။နောက်ဆုံးအနေနဲ့လက်ရှိမီဒီယာတွေပေါ်မှာဖော်ပြနေတဲ့သတင်းတွေကတော့ဘော်လခဲမြို့မှာကိုရဆိုင်နေဖွင့်ဝင်ပိတ်တော့မယ်ဆိုတဲ့သတင်းဒီပဲရင်အကြမ်းဖက်မှု73နှစ်ပြည့်တဲ့အထိတ်မှတ်ပွဲတွေကျင်းပတယ်ဆိုတဲ့အကြောင်းနဲ့ဒေါအောင်ဆန်းစုကြည်အပါဝင်မြန်မာကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံကိုဇွန်လမှာတွားရောက်မယ်ဆိုတဲ့သတင်းတွေဖြစ်ကြောင်းတင်ပြရင်းညှိနှိုင်းချိုးလိုက်ရပါတယ
်။မြန်မာမီဒီယာမြင့်ခွင့်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဦးကျော်စန်သာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့အသွင်ကူးပြောင်းကာလတရုတ်မြန်မာဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါမြန်မာတက်မတော်နဲ့ NLD အစိုးရကြိုက်ရရွေးပါလို့ဆိုရင်တရုတ်နိုင်ငံက NLD ကိုပဲရွေးလိုက်မယ်လို့တရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်ကသုံးသပ်ပါတယ်မြန်မာသမိုင်းရဲ့အရေးကြီးတဲ့အချိုးအကွက်ကာလတရုတ်မြန်မာဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုစတီဇန်သုတေသနဌာနကယွန်းဆန်နဲ့ဦးကျော်စန်သာတို့ဆွေးနွေးတုံ့သက်တင်ပြထားပါရဲ့ရှင
်ဒီမောင်လုံးကျွန်တော်မကြသေးခင်ကလုတ်ခဲ့တဲ့မြစ်ဆုံကြတရုတ်မြင်ဆိုတဲ့အင်တာဗျူးနဲ့ပတ်သက်ပြီးပြောချင်ပါတယ်အဲ့မှာပရိသတ်တချို့ကကျေးဇူးတင်ကြတယ်ယွန်းဆန်းကိုဒါတရုတ်သဘောထားတွေသိအောင်ပြောပြလို့ဆိုပြီးတော့ဒါပေမဲ့ကျန်တချို့ကလည်းပဲဒီမျိုးသမီးဟာတရုတ်ကိုကိုးစားပြုပြီးတရုတ်အကျိုးစီးပွားအတွက်ပြောနေရဆိုပြီးတော့ပြင်းထန်ဝေဖန်ကြပါတယ်ဘာများပြန်ပြောလို့ပါလဲခင်ဗျာ
I learned Burmese language as another very good. I read the comments on the interviews that I did last.
ကျမလည်းဗမာစာသင်နေပါတယ်။အဲ့ဒီ comment တွေကိုလည်းဖတ်ရတယ်။မြမလူမျိုးတွေရဲ့သဘောထားကိုကျမနားလည်ပေးနိုင်ပါတယ်။ဒါပေမဲ့ပညာရှင်တယောက်အနေနဲ့ကျမပြောရမှာကလောကကြီးကကျမတို့ဖြစ်စေခြင်းတလို့ကြီးဖြစ်နေတာမဟုတ်ဘူးဆိုတာပါပဲ။တရုတ်ကမြမကိုလေးစားတယ်။တရုတ်ဆိုရဟာမြမတို့ဆန္ဒအတိုင်းလိုက်လုပ်ပေးမယ်ဆိုတာမျိုးကျမပြောချင်တာပေါ့။ဒီလိုပြောလိုက်ရင်ကျမလိန်ပြောတယ်လို့ဖြစ်မှာပဲလေ။သုံးသက်သူတယောက်အနေနဲ့အရေးကြီးဆုံးကဓမ္မဒိဋ္ဌံကြကြသုံးသက်နိုင်ဖို့ပါပဲတရုတ်မူဝါဒတရုတ်ရည်မှန်းချက်နဲ့သူတို့ဒါကိုဘလို့အကောင့်ထဲပေါ်လိုက်မယ်ဆိုတာလူတွေကိုအသိပေးဖို့ပြောပြဖို့အစိုးရမူဝါဒချမှတ်သူတွေကိုအသိပေးဖို့ကကျမတို့ရဲ့တာဝန်ပ
ါဟုတ်ပါတယ်အမှန်တရားဆိုတော့ခါးသီးတာပေါ့ယွန်းဆန်းခင်ဗျာဒါပေမဲ့လူတွေကဘာပဲပြောပြောကျွန်တော်ကတော့ဒီကိစ္စတွေကိုဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်အခုလောလောဆယ်မြန်မာနိုင်ငံဟာသိအရေးကြီးတဲ့ပြောင်းလဲသမိုင်းအချို့တကွေ့ကိုရောက်နေခြင်းဖြစ်ပါတယ်အထူးသဖြင့်တိုင်းရင်းသားနဲ့ပြုလုပ်တဲ့ညီညာရေးကိစ္စဟာသိအရေးကြီးတဲ့အချင်းဖြစ်ပါတယ်ဒီညီညာရေးကိစ္စမှာတရုတ်ရဲ့အခန့်ကဏ္ဍဘယ်လိုရှိမယ်လို့ထင်ပါလဲခင်ဗျာ
Most important priority for the Chinese government is to have a good relationship with the new NLD
တရုတ်တွေအရေးကြီးဆုံးကတော့ NLD အစိုးရနဲ့ဆက်ဆံရေးကောင်းဖို့ပါပဲပြီးခဲ့တဲ့၅နှစ်တုန်းကတော့တရုတ်ဖို့မြန်မာအစိုးရနဲ့ဆက်ဆံရေးအကောင်းဆုံးမဖြစ်ခဲ့ပါဘူးတရုတ်ဘက်ကအတော်မကြေမနက်ဖြစ်ခဲ့ကြပါတယ်။ NLD အစိုးရလက်ထက်မှာကဏ္ဍသစ်ဖွင့်လှစ်နိုင်ဖို့မျှော်လင့်နေကြပါတယ်။စီးပွားရေးစီးရေးစတဲ့ကဏ္ဍတွေမှာပြိုင်ဘက်တွေအများကြီးရှိနေတယ်ဆိုတာလည်းသူတို့သိပါတယ်။မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားအင်အားစုတွေနဲ့ပတ်သက်ပြီးတရုတ်ရဲ့အခန့်ကဏ္ဍဟာပြစ်ပယ်ထားလို့မရနိုင်ပါဘူး။အဲ့ဒီအင်အားစုတွေတရုတ်အကူအညီယူရုံနဲ့မကပါဘူး။အဲ့ဒီနေရာတွေဟာတရုတ်နိုင်ငံအနေနဲ့နယ်စပ်လုံခြုံရေးစီးပွားရေးတို့အတွက်လည်းအလေးထားတဲ့နေရာတွေဖြစ်ပါတယ်။နောက်အရေးကြီးတာတစ်ခုကတိုင်းရင်းသားပြည်ထနာဟာ NLD အစိုးရအတွက်ဦးစားပေးကိစ္စတရဖြစ်နေတဲ့အတွက်ဒီရေးမှလည်းငါတို့ဝင်ပါရမယ်လို့တွက်တဲ့တရုတ်မူဝါဒသမားတွေလည်းရှိပါတယ်ဒီရေးမှအကွက်လက်လက်ဝင်ကစားပြီးတော့တရုတ်အကျိုးရှိအောင်လုပ်ရမယ်လို့တွက်တဲ့လူလည်းရှိပါတယ
်ဟုတ်ကဲ့အရင်အစိုးရလက်ထက်တုန်းကဆက်ဆံရေးသိမ့်မကောင်းလှဘူးဆိုပေမဲ့ကျွန်တော်အထင်ပြောရင်တော့အခု NLD အစိုးရကိုလည်းအနောက်ဖက်ရင်းတယ်ဆိုပြီးတော့လူတိုင်းကသတ်မှတ်နေကြတယ်အရင်အစိုးရလက်ထက်တုန်းကစီးရီးဆက်ဆံမှုသိပ်ပြီးတော့အဆင်ပြေခဲ့တယ်ထင်ပါတယ်အခု NLD အစိုးရလက်ထက်မှာကောအဲ့လောက်ထိအဆင်ပြေနိုင်မယ်လို့ထင်ပါလားတရုတ်အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးဟာ
That's a very interesting question because
ဒါသိစိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းပါပဲပြီးခဲ့တဲ့၅နှစ်အတွင်းတရုတ်မြန်မာစစ်ဘက်ဆက်ဆံရေးနီးနီးဆက်ဆက်ရှိခဲ့ပါတယ်ဒါပေမဲ့ပြဿနာတွေလည်းရှိခဲ့တာပါပဲကိုကန့်ကိစ္စမှာဆိုရင်တရုတ်တွေကိုကံကိုထောက်ခံအားပေးတယ်ဆိုပြီးမြမတက်မတော်အရာရှိတွေကဆွဆွဲခဲ့ရတယ်
ဟုတ်ကဲ့ကျွန်တော်ဒီကိစ္စမှာလည်းကြားဖြတ်ပြီးတော့ဝင်ပြောပြစေဆွဆွဲရင်ဆက်ဆက်ပဲလားတကယ်ကကိုကံဘက်ကတရုတ်တရားဝင်မကူခဲ့ဘူးလို့ဆိုနိုင်ပါခင်ဗျာ
Well the issue is very difficult
ဒါသိ
ပြောရခက်ပါတယ်ဘယ်ဘက်ကားမှတက်တေထောက်ထားအခိုင်မှမပြနိုင်ပါဘူးဒါပေမဲ့အောက်ခြေမှာတော့ကောလာဟာလာအများကြီးပါကိုကန်တက်သားတွေကစစ်ဘေးတင်အရက်သားတွေလိုဝှက်ထားကြတာပါဆိုတော့တရုတ်ဘက်ကိုထွက်သွားပြီးတော့မြန်မာဘက်ပြန်ဝင်မို့ရလဲတိတ်ကိုလွယ်ပါတယ်ဆိုတော့အဲ့လိုကိုကန်တက်သားတွေရုပ်ဖြတ်ပြီးတော့ဝင်လိုက်ထွက်လိုက်လုပ်နေတာကိုတရုတ်ဘက်ကမသိကျွန်းညွန်လုပ်နေတဲ့သဘောပေါ့
ဒီနေရာမှာတရုတ်အဖွဲ့ကလည်းဘေးကျန်နေကြပါပဲ။နေဆက်ကိုပိတ်ပစ်လိုက်မယ်ဆိုရင်ဘယ်သူမှတရုတ်ဘက်ဝင်လို့ရတော့မှာမဟုတ်ဘူးလေ။စာနာမှုအကူအညီတွေလိုအပ်နေတဲ့လူတွေကိုအကူအညီပေးဖို့ပြက်ကွက်တယ်ဆိုပြီးတော့နိုင်ငံတကာကလည်းပြောလာလိမ့်မယ်။ဆိုတော့တရုတ်မှာကဒီဒုက္ခသည်တွေအတွက်ကူညီရမယ်ဝတ္တရားရှိနေပါတယ်။တခြားတစ်ဖက်မှာကြတော့ရှင်ပြောသလိုပဲဒီလူတွေဟာအားလုံးဒုက္
ော့ရှိတယ်ဒုက္ခတွေတွေကြီးပဲလားသဘုံတွေပဲလားဆိုတာတဝူးချင်းကိုလိုက်မစစ်နိုင်ဘူးဆိုတာပဲဖြစ်ပါတယ်ဒီအခြေအနေမျိုးမှာဘယ်နိုင်ငံမဆိုဒီလိုပဲနေမှာပါပဲ
တခါကိုကန်အပြင် UWSA ဝတ်တပ်ဖွဲ့ရဲ့နောက်မှာလည်းပဲတရုတ်စီရဲ့အပြစ်ခရဆက်ရေးဆွေးနွေးပွဲညီညာရေးဖြစ်စဉ်တွေမှာ UWSA ကိုနောက်ကတရုတ်ကြိုးကင်ထားတယ်လို့လည်းစွပ်စွဲချက်တွေရှိပါတယ်ခင်ဗျာ
Well, if we look at the peace process, UWSA in the past...
Nungere linga ni di nyanyan ye pise ma UWSA ya taip biro tete chachwa ma shige ba u UNFC go usang biro atet chwa song shige ra kyan ye ba. Dabi me UWSA ha asin la aapien teyong ne taip nizat la gere so ra te cha ba le. Atu tapien teyong yunan data anabain dwe data siwa ye atayin wain dwe ne longwa o nikat ba le. Da chao UWSA nao ma teyong shi nire lo yu sa ra ma ma ba u.
နောက်တစ်ခုကအမေရိကန်နဲ့အရှေ့တောင်အရှေ့နိုင်ငံတွေဆက်ဆံရေးနဲ့လည်းပတ်သက်ပါတယ်။အမေရိကန်ဟာဗီယက်နမ်ကိုကြတော့လက်နက်အယောင်ဝယ်ပိတ်ဆို့ထားတာကိုပြန်လည်ယုံသိမ်းလိုက်တယ်။မြန်မာကြတော့မယုံသိမ်းဘူး။ဆိုတော့ဒီခုကိုတရုတ်ကဘယ်လိုသုံးသပ်မယ်ထင်ပါလဲ
။ First on the American lifting the arms embargo on the Vietnamese.
ဗီယက်နမ်ပေါ်အမေရိကန်လက်နက်ပိတ်ပင်မှုယုံသိမ်းလိုက်တဲ့ကိစ္စတရုတ်ဘက်ကတော့ပထဝီဝင်နိုင်ငံရေးအလှည့်ပြောင်းဖြစ်သွားတယ်လို့ဖြစ်မှာပါပဲ။တကယ်ဆိုတရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံကြားမှာပါတီပါတီချင်းဆက်ဆံရေးရှိလာခဲ့တဲ့အတွက်တရုတ်ကသူတို့နဲ့နီးကပ်တယ်လို့တွက်လာခဲ့တာပါဒါပေမဲ့တောင်တရုတ်ပင်လယ်အငင်းပွားမှုကြောင့်မလို့ဒီဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်တည်းအတွင်းပြတ်ပြားသွားခဲ့ပါပြီဆိုတော့ဒီအခြေအနေကိုအမေရိကန်ကအခွင့်အကောင်းယူပြီးတော့ဗီယက်နမ်ကိုဆွဲဆောင်သွားပြီလို့တရုတ်ဘက်ကမြန်မာလိုက်မယ်မြန်မာနိုင်ငံမှာကြတော့အမေရိကန်ဟာဒဏ်ခတ်မှုတချို့ရှော့ပေးခဲ့ပေမဲ့လုံးဝရုပ်သိမ်းခြင်းမရှိသေးပါဘူးဒီကိစ္စမှာတရုတ်အတွက်ယူဆနိုင်တာတွေကအများကြီးပါပဲအမေရိကန်ဟာဒေါအောင်ဆန်းစုကြည်နဲ့အရသာအစိုးရတစ်ကိုထောက်ခံအားပေးနေတာသိကြပါရတယ်။ဒါပေမဲ့တက်မတော်နဲ့ဆက်ဆံရေးကိုကြတော့မကြမီအချိန်အတွင်းမှာအတိတ်ပဲရှိရှိတိုးမြင့်သွားမှာမဟုတ်ဘူးဆိုတာပဲဖြစ်ပါတယ်။အမေရိကန်နဲ့မြန်မာစစ်တပ်ဆက်ဆံရေးဟာအကန့်အသတ်နဲ့သာရှိနေအောင်ပဲဆိုတာတရုတ်ဘက်ကလည်းနားလည်သွားမှာပါ
။ဆိုတော့တရုတ်နဲ့မြန်မာနှစ်နိုင်ငံကြားစီးရဲဆက်ဆံမှုအခြေအနေကအရင်တိုင်းရှိနေနိုင်မယ်ဆိုတဲ့သဘောလားခင်ဗျာ။
It will depend on several factors. So it will depend on, for example,
ဒီကိစ္စအကြောင်းအရာတော်တော်များများပေါ်မူတည်ပါတယ်။ဥပမာတက်မတော်ဟာ NLD အစိုးရနဲ့ဆက်ဆံရေးကိုဘယ်လိုကင်တွယ်သွားမလဲဆိုတာမျိုးပါ။ဘာကြောင့်လဲဆိုတော့အခုလက်ရှိအခြေအနေမှာတရုတ်အစိုးရကိုတက်မတော်နဲ့ NLD ဘယ်သူ့ကိုရွေးမလဲလို့မေးရင် NLD အရသာအစိုးရကိုရွေးမှာပါပဲ။တရုတ်အနေနဲ့အရသာအစိုးရနဲ့ပေါင်းရင်ပို့ပြီးတော့အမျက်စွန်ရနိုင်တယ်လို့တွက်ထားမှာပါ။တခြားတစ်ဖက်မှာကြတော့တက်မတော်ကလည်းတခြားနိုင်ငံတွေနဲ့ဆက်ဆံနေတယ်ဘောကြောင့်မူကြီးမင်းအောင်လိုင်မကြသေးခင်ကထိုင်းနိုင်ငံကိုသွားပါတယ်ပြီးတော့ရုရှားနဲ့လည်းလက်နက်အယောင်ဝယ်သဘောတူစာချုပ်လုပ်ကြပါတယ်ဆိုတော့တက်မရော်ဟာတရုတ်နဲ့သာမကဒေသတွင်းနဲ့ပြင်ပနိုင်ငံတွေနဲ့ပါဆက်ဆံနေတာပ
ါဆိုတော့ရုရှားစီကတက်မရော်လက်နက်ဝယ်တဲ့ကိစ္စဟာတရုတ်အတွက်စိုးရိမ်စရာတစ်စုံတစ်ရာမဖြစ်နိုင်ဘူးဆိုတဲ့သဘောပေါ့
I don't think it's a political concern
နိုင်ငံရေးရာစိုးရိမ်စရာမဟုတ်ဘူးလို့ထင်ပါတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်လာရင်အမေရိကန်ကိုသာပြိုင်ဘက်လို့မြင်နေတာပါရုရှားကိုမဟုတ်ပါဘူးဒါကြောင့်ဒီတက်မတော်အနေနဲ့ရုရှားစီကလက်နက်တွေပိုဝယ်လာရင်တရုတ်အတွက်စစ်ပွားရေးအရသာစဉ်းစားပါလိမ့်မယ်နိုင်ငံရေးပြဿနာတော့မဟုတ်ပါဘူ
းခက်ကြောင်ကြောင်မေးခွန်းလို့ခေါ်မလားကျွန်တော်မေးခွန်းတစ်ခုဆက်ပြီးမေးရပါတယ်ဒီညမှာမြန်မာနိုင်ငံဟာနိုင်ငံတော်ကိုတကားဖွင့်ထားတယ်နောက်ပြီးအမေရိကန်နဲ့သိပ်ရင်းနှီးနေတယ်ညဉ့်ညံတိုးတက်နေတယ်ဒီလိုအခြေအနေမျိုးကိုတရုတ်ကပိုကြိုက်မလားသူတို့မဟုတ်မြန်မာနိုင်ငံဟာအမေရိကန်နဲ့လည်းမတက်ဘူးနိုင်ငံတကာကလည်းဝိုင်းပရင်ခံနေရတယ်ပြည်တွင်းမှာလည်းပဲညဉ့်ညံရေးမရှိဘူးဖြစ်နေတဲ့အခြေအနေဒီလိုအခြေအနေနှစ်ခုမှာဘယ်အခြေအနေကိုတရုတ်ကလိုလားမယ်ထင်ပါလဲ
So the question actually has been asking China as well so which one
ဒီမေးခွန်းမျိုးတရုတ်ကိုမေးဘူးပါလေရှင်တကယ်တော့တရုတ်တို့စဉ်းစားရမှာသူတို့အတွက်ရွေးချယ်နိုင်တာတွေကဘာလဲမြန်မာနိုင်ငံကိုသူတို့စိတ်တိုင်းကျအနေထားဖြစ်အောင်လို့တရုတ်တို့လုံနိုင်သလားအဖြေကတော့မလုံနိုင်ဘူးဆိုတာပါပဲတိုင်းရင်းသားလူမျိုးစုတချို့ကလွဲပြီးတော့မြန်မာပြည်တွင်းရေးကိုချဲ့လဲနိုင်ခြင်းမရှိသလောက်နဲပါတယ် တရုတ်ဟာစစ်တပ်နဲ့အဆက်အသွယ်ရှိပေမဲ့ NLD အစိုးရကိုဖြုတ်ချအာဏာသိမ်းဖို့ထောက်ခံမှာမဟုတ်ပါဘူး NLD ရဲ့အရှိန်အဝါဟာလည်းလူမှုထောက်ခံမှုနဲ့ကြီးမားလာပါတယ် NLD နဲ့တင့်တင့်ဖို့ဟာအရေးကြီးပါတယ်ဒါကြောင့်တရုတ်တို့လိုရမှာအခြေအနေကိုနားလည်သဘောပေါက်ဖို့ပါမိမိတို့ရဲ့လိုအပ်ချက်ကဘာလဲရှင်းရှင်းလင်းလင်းစဉ်းစားပါပြီးတော့ဒီမှန်းချက်ပေါက်မြောက်နိုင်မဲ့မူဝါဒချမှတ်ဆောင်ရွက်ဖို့ပဲဖြစ်ပါတယ
်နောက်ဆုံးမေးချင်တာကတော့တောင်တုပ်ပင်လယ်အရေးကိစ္စမှာမြန်မာနိုင်ငံကိုတရုတ်ကဘယ်လိုယက်တီစီခြင်းတလဲတရုတ်ယက်တီစီခြင်းတဲ့အတိုင်းကောင်မြန်မာနိုင်ငံယက်တီနိုင်မယ်ထင်ပါလားခင်ဗျာ
Well first of all Burma is not a claim on the country in the south
ပထမတစ်ချက်ကမြန်မာဟာတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာမပါဝင်ပါဘူ
းဒါပေမဲ့အာဆီယံမှာဩဇာကြီးတဲ့နိုင်ငံတစ်ခုပေါ့နော
် It is an influential member of the ASEAN and we know that ASEAN countries they are also quite the
ASEAN မှာဩဇာကြီးတဲ့နိုင်ငံပါအာဆီယံမှာလည်းဒီငင်းပွားမှုမှာပါတဲ့နိုင်ငံတွေနဲ့မပါတဲ့နိုင်ငံတွေကြားမှာလည်းသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေပါတယ်။အငင်းပွားရာမှာပါတဲ့သူတွေကတရုတ်ကိုစုပေါင်းရင်ဆိုင်ကြကြတယ်။ဒီထက်မပါတဲ့နိုင်ငံတွေကဒီအဆိုကိုလက်မခံကြကြဘူး။ဆိုတော့မြန်မာတွေမကပါဘူး။လာအို၊ထိုင်း၊ကမ္ဘောဒီးယားတို့လည်းအလားတူပါပဲ။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာတက်တက်ကြွကြွမပါဝင်ပဲနေမယ်ဆိုလဲနေလို့ရနိုင်တဲ့အခြေအနေရှိတယ်လို့ကျမတို့ယူဆပါတယ်။
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါရရှင
်။ UEFA Champions League ဘောလုံးပွဲမှာတော့ Real Madrid အသင်းက17ချိန်မြောက်ဘူးဆွဲသွားပါတယ်။လီနိုင်ငံမလန်းမြို့မှာစနေနေ့ကကစားကြတာမှာ Real Madrid အသင်းကမြို့ခံပြိုင်ပွဲ Atletico Madrid အသင်းကို penalty မှာအနိုင်ရပြီးတော့ champion ဖြစ်သွားတာပါဒီပွဲမှာ Real Madrid နောက်တန်းလူ Sergio Ramos ကပထမပိုင်း15မိနစ်မှာအဖွင့်ကိုအတွင်းလို့ Real Madrid ကတကူးကုန်မရှိတဲ့ပထမပိုင်းမှာဦးဆောင်ခဲ့ပါတယ်ဒုတိယပိုင်းပွဲဆက်ဆံခြင်းမှာပဲ Atletico Madrid အသင်းက penalty ရပါမယ် Antoine Griezmann ကနာဘားတိုင်ထိသွားလို့ Atletico အသင်းခြေပါကိုမရခဲ့ပါဘူးဒါပေမဲ့86မိနစ်မှာတော့ Atletico အသင်းက Carrasco ကချေပါကိုပြန်သွင်းလို့တကိုးစီနဲ့ပွဲပြီးသွားခဲ့ပါတယ်အချိန်ပေါ်မှာလည်းထပ်ပြီးတော့ဂိုးမသွင်းနိုင်တာကြောင့် penalty ကန်နာမှာ Real Madrid က5ဂိုးစလုံးဝင်ခဲ့ပေမဲ့ Atletico ကသဒုတ်ထမြောက် penalty ကို Juan Fran ကန်နာဘေးတိုင်ထိသွားတာကြောင့်နောက်ဆုံးမှာ Real Madrid က5ဂိုး3ဂိုးနဲ့အနိုင်ရသွားခဲ့တာပါဒါကြောင့် Real Madrid အသင်းကဥရောပ Champions League ဖလားကို17ချိန်မြောက်ဘူဆွဲပြီးတော့3ချိန်အစ်ထပ်တန်လိုက်နိုင်ပါတယ်ဒီပွဲအနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့အောင်ပွဲရ Real Madrid နီးပြဇီဒန်ပြောတာကတော
့ Bueno, soñado sí. Soñado sí, es como estoy positivo, sabes, después cuando te dan
y no ga ni ya အဖြစ်နဲ့ champion ဖလားရဖို့အိမ်မက်မခဲ့ဘူးပါတယ်။ကျွန်တော်ကအကောင်းမြင်တယ်မှာပါ။ကလပ်အသင်းဥက္ကဋ္ဌကကျွန်တော်ကိုဒီလိုအစဉ်အလာကြီးတဲ့အသင်းကြီးကိုနီးပြလုပ်ဖို့အခွင့်အရေးပေးခဲ့တယ်။ပြီးတော့ကျွန်တော်မှာအနိုင်မခံအရှုံးမပေးတဲ့အရန်ကြိုးစားတဲ့အသင်းလည်းရှိတယ်။ဒီလိုကစားသမားကောင်းတွေကိုပိုက်ဆိုင်ထားတဲ့အတွက်ဒီလိုမျိုးကြီးမားတဲ့အောင်မြင်မှုတွေကိုရနိုင်ပါတယ
်ဒီဘက်မှာအကောင်းဆုံးဘောလုံးသမားရသွားတဲ့ Real အသင်းကောင်းဆောင် Sergio Ramos ကတော့
La verdad que ha sido increíble una sensación de nuevo inolvidable para marcar y dejarla con un huequito en tu corazón y ahora ya tendremos
ဒီကစားချက်ကဘာနဲ့မှမတူပါဘူးလုံးဝကိုမေးလို့မရနိုင်တဲ့အရာတစ်ခုပါပွဲကတော့တော်တော်ခက်တဲ့ပွဲဖြစ်ပြီးအကျိအနေပါသူတို့ကလည်းအကျိအနေပဲချန်ပီယံဖြစ်ဖို့အစွမ်းကုန်ကစားကြပါတယ်တစ်နှစ်လုံးခြေစွမ်းပြခဲ့ပြီးအဲ့ဒီအတွက်သူတို့ကို Real အသင်းကောင်းဆောင်အနေနဲ့ချီးကျူးဂုဏ်ပြုပါတယ်ဒါပေမဲ့ဘောလုံးကဒီလိုပါပဲနှစ်သင်းစလုံးနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူးကံကောင်းထောက်မစွာပဲကျွန်တော်တို့ကဒီဖလားကြီးကိုအနိုင်ရလိုက်တာပါ
Atletico နီးပြဒီအေဂိုစီမီယိုနီကတော့ Real အသင်းဟာသူတို့ထပ်ပိုကောင်းပြီးတော့သူ့အနေနဲ့ဒီရှုံးကိုပြန်ကူစားဖို့လိုတယ်လို့ပြောလိုက်ပါတယ်
။ Bueno, primero ante todo felicitar al Madrid. Una vez más ha sido superior con nosotros en esta vez en la tanda de penaltis.
ကျွန်တော်ကျွန်တော် Real အသင်းကိုဂုဏ်ပြုချင်ပါတယ်။သူကကျွန်တော်တို့ထက်တာပါတယ်။နိုင်စုံ penalty မှာတော့တာပါတယ်။ဒီလိုသမိုင်းအစဉ်လာကြီးမားတဲ့စုကြီးကိုရတဲ့အတွက်ကျွန်တော်တို့ရဲ့ပြိုင်ဘက်ကိုဂုဏ်ပြုချင်ပါတယ်။ကျွန်တော်တို့ရှင်းတာကဘယ်သူကမှဒုတိယရတဲ့သူကိုအမှတ်ရမနေဘူးဆိုတာပါဖိုင်နယ်ကိုနှစ်ကြိမ်ရှုံးတာရှုံးတာပဲဖြစ်ပြီးဒါကိုလက်ခံဖို့လိုပြီးတော့ဒီဒဏ်ရာတွေကိုကူစားရမှာပ
ါ Real Madrid နဲ့ Atletico Madrid နှစ်သင်းဟာ2014 final မှာတစ်ကြိမ်တွေ့ခဲ့ပြီးတော့အဲဒီတုန်းကတော့ Real Madrid ကအချိန်ပေါ်မှာ၄ဂိုးတကိုးနဲ့အနိုင်ရခဲ့တာဖြစ်ပါတယ် Real Madrid အသင်းဟာတနင်္ဂနွေနေ့ကတော့ Madrid မြို့ကိုပြန်ရောက်လာခဲ့ပြီးတော့ Real Madrid ပရိသတ်တွေကတော့မြို့ထဲမှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
We'll be right back.
Manchester United သင်က Mourinho ကိုနီးပြားအဖြစ်နဲ့ခန့်လိုက်ပါတယ်။ Mourinho နဲ့ Man U တို့သုံးနှစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပြီးတော့ Man U နီးပြားဖြစ်လာရတာဟာအထူးဂုဏ်ယူစရာဖြစ်တယ်လို့ Mourinho ကပြောလိုက်ပါတယ်။ Man U သင်နဲ့မီလာ28ရက်နေ့ကတရားဝင်လက်မှတ်ထိုးပြီးတဲ့နောက် Mourinho ပြောတာကတော့
I feel great. Well, I think comes in the right moment of my career because
ကျွန်တော်တိတ်ကြည့်တာပဲကျွန်တော်နီးပြတဲ့တန်းနဲ့ဆောက်အကောင်းဆုံးအချိန်အဖြစ်သင့်ဆုံးအချိန်မှာမန်ယူနီးပြဖြစ်လာတယ်လို့လည်းထင်တယ်။ဘာလို့လဲဆိုတော့မန်ယူအသင်းဟာအသင်းကြီးတစ်သင်းပါဒီလိုအသင်းမျိုးကိုကင်ဖို့အတွက်ကတေချာပြင်ဆင်ထားဖို့လည်းလိုတယ်ဒီလိုအသင်းကြီးမျိုးကလည်းအကောင်းဆုံးနီးပြတွေအတွက်ပဲဖြစ်ရမှာဖြစ်တယ်လို့ကျွန်တော်လည်းဒီအတွက်အဆင်သင့်မဲလို့ထင်တယ်အဲ့ဒီတော့ကျွန်တော်ပြောပါတယ်ပြီးတော့ဂုံလဲယူသလိုဂုံပြူခံရတယ်လို့လည်းခံစားရပါတယ်ဒါပေမဲ့လက်တွေ့မှာကျွန်တော်လုပ်ချင်တာကတော့အလုပ်လုပ်ဖို့ပါပဲနီးပြဆက်လုပ်ရမယ်ဇူလိုင်9ရက်နေ့အထိကိုမဆောက်နိုင်တော့ပါဘူး
ဘိုင်းမြူနစ်နီးပြကာလိုအန်ချယ်လော့တီကလည်းမန်ယူအသင်းကမော်ရီညိုကိုခေါ်လိုက်တာမှန်တယ်လို့ပြောလိုက်ပါတယ
် But I think that it's a good wedding as I said from Manchester United I think need a coach like Jose Mourinho maybe Mourinho need a
ဒါကမှန်ကန်တဲ့ပေါင်းစပ်မှုပါ Manchester United အတွက်လည်းမော်ရီညိုလိုနီးပြလိုသလိုမော်ရီညိုအတွက်လည်းမန်ယူလိုအသင်းကောင်းတစ်သင်းလိုပါတယ်မော်ရီညိုကလည်းကမ္ဘာတစ်ဝှမ်းမှာထိတ်တန့်နီးပြတယောက်ပါကျွန်တော်တို့လူကသိမလွယ်ပါဘူးဘာလို့လဲဆိုတော့လူတိုင်းကနှစ်တိုင်းဘူဆွဲကျင်နေကြတာပါဒါကအမြဲတော့မဖြစ်နိုင်ပါဘူး။တစ်ခါတစ်ခါတစ်နှစ်နှစ်နှစ်လောက်တော့မကောင်းတာလည်းရှိပါတယ်။အဲဒီလိုအချိန်ကြာလေဒါကိုထိနိုင်မှုလိုပါတယ်။မိုရီညိုကထိတ်တန့်နီးပြကောင်းပါ။အနာဂတ်အတွက်လည်းသူကကောင်းပါတယ်
။တချို့ကလည်းမိုရီညိုရဲ့ပုံစံဟာမန်ယူနဲ့မတင့်တော့ပဲမန်စီးတီးနီးပြဂေါ်ဒီယိုလာကပိုတင့်တော်တယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းမန်ယူကစားသမားဟောင်းရေးဝီလ်ကင်စ်ကတော့မိုရီညိုဟာထိတ်တန့်နီးပြတယောက်ဖြစ်တယ်လို့ပြောပါတယ်။
I think it's a wonderful decision. I'm absolutely thrilled. First and foremost, he's back in our game because I think he's a massive loss.
I'm not going to take my name. I'm
not going to take my name. I'm not going to take my name. I'm not going to take my name. I'm not going to take my name. I'm not going to take my name. Chelsea, Porto, Inter Milan, and Real Madrid. I'm not going to take my name. 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 ဥရောပချန်ပီယံစ်လိဂ်ဖလားကိုတော့2004မှာပေါ်တိုနဲ့တစ်ကြိမ်2010မှာအင်တာမီလန်နဲ့တစ်ကြိမ်နှစ်ကြိမ်ဘူဆွဲပူပါတယ်ခင်ဗျာ
တပတ်အတွင်းအားကစားသတင်းကိုနှာစင်ခဲ့ရတာပါကျမတို့ VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်တွေကိုကိုကြွကြွသိင်္ဂါကြီးညာပေးမှဖြစ်ပါရယ်ရှင်
။ကင်ညာနိုင်ငံကဂရက်ဆာကောလိကျောင်းကိုပြီးခဲ့တဲ့လကဝင်တိုက်ပြီးလူများပြားကိုတတ်ခဲ့တဲ့လို့ရကိုဥဆောင်စီစဉ်ခဲ့သူဟာညာရင်းချင်းစစ်စီရေးတခုမှတည်ဆုံသွားပြီလို့ဆိုမာလီတာဝန်ရှိသူတွေကပြောပါရယ်။ဒယ်ယာဒန်လို့ပုံပြီးတည်ကြတဲ့မိုဟာမက်မူမူဒ်ဟာအယ်ရှာဘတ်အဖွဲ့ရဲ့အန်ဒရယ်ကြီးလာတဲ့အမ်နီယက်အဖွဲ့ခွဲခေါင်းဆောင်ပါ။သူဟာ2015ခုနှစ်ဧပြီလကကောလိကျောင်းတိုက်ခိုက်မှုကိုဥဆောင်ခဲ့သူဖြစ်ပါရယ်။အဲ့ဒီတိုက်ခိုက်မှုမှာလူပေါင်း148ယောက်တေဆုံးပြီးအားလုံးလူကတော့ကျောင်းသားတွေပါဒေါ်ယာဒန်နဲ့တခြားလူနှစ်ယောက်စီးလာတဲ့ကားကိုအမေရိကန်ရဲရင်တွေကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာလို့အမည်မဖော်တဲ့ဆိုမာလီအကြီးတန်းတာဝန်ရှိသူတူကပြောပါတယ်ပြီးခဲ့တဲ့လကအမီရဲပင်လယ်မှာပြကျသွားတဲ့ Egypt Air လေကြောင်းလိုင်းခီးတဲ့တင်လေယာဉ်ရဲ့ပြန်သတ်မှုဆိုင်ရာနဲ့ခီးစဉ်အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box တွေကနေထုတ်လွှင့်တာဖြစ်ပွဲရှိတဲ့အချက်ပြီးလိုင်းတွေကိုပြည်သူ့သင်္ဘောတစ်စင်းကဖမ်းယူရရှိခဲ့တယ်လို့ Egypt လေကြောင်းတော်လာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်မေလ19ရက်နေ့ကအဲ့ဒီလေရင်တက်ကြတာမှာလေမော်ပါသူ66ဦးသလုံးတည်ဆုံသွားပါတယ်။ပြည်ထောင်နိုင်ငံမှာယထားလုပ်သားတွေတပိတ်မောင်းနေတာကြောင့်ယထားလိုင်းထက်ဝက်လောက်ဒီကနေ့ရက်သွားပါတယ်။သူတို့ရဲ့လုပ်ငန်းခွင့်အခြေအနေတွေပေါ်နဲ့အဆိုးပြုထားတဲ့ပြည်ထောင်အလုပ်သမားစီမင်းစည်းကမ်းတွေပြည်ပင်ပြောင်းလဲရေးပေါ်ယထားလုပ်သားတွေဆန္ဒပြတပိတ်မောင်းနေတာပါ။ပြည်ထောင်နိုင်ငံကအမြန်ထား40ရာခိုင်နှုန်းလောက်နဲ့ဒေတာတွင်းယထားလိုင်းထက်ဝက်ကြော်ကိုမပြေပဲဖျက်လိုက်ရတယ်လို့ပြည်ထောင်ယထားတော်လာရေးဖွဲ့ SCNF ကပြောပါတယ်။ပစိဖိတ်သမုဒ္ဒရာရဲ့ဝန်ဒေတာပူပေါင်းဆောင်ရေးသဘောတူညီချက် TPP မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးလှုပ်ဆောင်ဖို့ထိုင်းနိုင်ငံစစ်ဘက်ဦးဆောင်တဲ့အစိုးရကအစောဆုံးနောက်သတင်းပတ်မှာတရားဝင်သဘောတူပွဲရှိပါတယ်။အစိုးရအဖွဲ့ဝင်တွေရဲ့သဘောတူညီချက်ကိုရှင်းရှင်းလင်းလင်းရပြီးတဲ့နောက်တမိုင်းမှာအကြေပြန်ဆုံးကုန်သွယ်ရေးသဘောတူညီချက်မှာပါဝင်မှုဖြစ်လာတာပါ။အမေရိကန်ဦးဆောင်တဲ့ကုန်သွယ်ရေးသဘောတူညီချက်မှာပါဝင်ရေးအတွက်2018ခုနှစ်မှာနောက်ထပ်အဖွဲ့ဝင်တွေကိုလက်ခံမှုစဉ်းစားတဲ့အခါဂျပန်နိုင်ငံကထိုင်းနိုင်ငံကိုထောက်ခံရေးပန်ကြားမယ်လို့ထိုင်းဒုတိယဝန်ကြီးချုပ်ကထိုင်းစီးပွားရေးဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမိုက်တင်ကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ။
This program has come to you from the Voice of America, Washington.